Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American အသံရဲ့2023ခုနှစ်ဩဂုတ်လ6ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုလိုင်းတိုမီတာ3251တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့ယူကရိန်းနိုင်ငံမှာတိုက်ခိုက်မှုတွေရောက်ဒေသကြီးထိခိုက်ပျက်စီးမှုတွေရှိပါတယ်မြန်မာနိုင်ငံရေးမှာစစ်တပ်ပဲပါဝင်မှုအဆုံးသတ်နိုင်ရေးတော်လှန်ရေးအားစုတွေကသဘောထားထုတ်ပြန်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမင်းကြီးနဲ့တူပြောပြမှာပ
ါ။ဩဂုတ်လ10ရက်နေ့မှာကြာရောက်မဲ့35နှစ်ပြည့်ရှစ်လေးလုံးလူထုလှုပ်ရှားမှုကြီးထိမ့်မက်ထုံလင်းမဲ့မြန်မာဒီမိုကရေစီရေးရာအစီအစဉ်မှာတော့
အခုက88ခုနှစ်မှာခဲတဲ့တပုံထူပေါ့နော်တပုံထူပေါ်ပေါက်တာချင်းကူက26နှစ်တာကာလမှာစီမံခန့်ခွဲမှုအမားစနစ်အမားကိုကျင့်သုံးခဲ့ရဆိုတာသိခင်စားပါတယ်
ဒါကတော့88မျိုးဆက်ကောင်းဆောင်ကိုမြာ AVOA ကိုပြောသွားတာပါမြန်မာဒီမိုကရေစီရဲ့အစီအစဉ်ကိုထုတ်နေတဲ့အခါမှာပြည်စုံနားဆင်ရဖို့ရှိပါတယ်တခါမလေးရှားနိုင်ငံမှာလူကုန်ကူးခံရမှုအခြေအနေကိုလည်းတင်ပြမှာပါနောက်ပိုင်းမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှုရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြမှာပါရှင်
ယူကရိန်းနိုင်ငံနေရာတချို့မှာလေကြောင်းနဲ့လက်နက်ကြီးတွေအပြင်းထန်တိုက်ခတ်ခံရမှုတွေကြောင့်လူ3ဦးသေဆုံးရတယ်လို့ရုရှားနိုင်ငံမော်စကိုမြို့တော်နီးအဝေးထိန်ဒရုန်းနဲ့တိုက်ခတ်မှုကြောင့်ဒုတိယအကြီးဆုံးလေဆိပ်မှလည်းခီးစဉ်တွေကိုခိတ္တရပ်ဆိုင်ထားရပါတယ်။ရုရှားရဲ့လေကြောင်းတိုက်ခတ်မှုကြောင့်2ဦးသေပြီးနောက်ထပ်4ဦးဒဏ်ရာရတယ်လို့ယူကရိန်းနိုင်ငံခါကီဗ်ဒေသစစ်ပဆိုင်ရာအုပ်ချုပ်ရေးအဖွဲ့ရဲ့အကြီးအကဲအိုလက်စနီဟူဘော့ကဒီနေ့ပဲတီးပြလိုက်တာပါရုရှားကတိမ့်ပိုက်ထိန်းချုပ်ထားတဲ့ Donetsk ဒေသမှာလည်းယူကရိန်းတပ်တွေရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်အသက်80ကျော်အရွယ်အမျိုးသမီးတူသေဆုံးသွားတယ်လို့ရုရှားဆိုရကခန့်ထားတဲ့မြို့တော်ဝင်အလက်စီကူလီမန်ကပြောဆိုခဲ့ပါတယ်ယူကရိန်းစစ်တပ်ကတော့စနေနေ့ညဘက် drone နဲ့လေကြောင်းရေကြောင်းကမစ်ဆိုင်းဒုံး90လောက်နဲ့ရုရှားတပ်တွေရဲ့တိုက်ခိုက်တာခံခဲ့ရတယ်လို့ပြောဆိုထားပါတယ်စနေနေ့နောက်ပိုင်းမှာပထမတစ်ဘုံနဲ့တက်ခတ်မှုတစ်ခုကြောင့်တွဲလူပံတစ်ခုကိုထိမှန်ခဲ့တယ်လို့လဲယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကညစဉ်ပြောကြားတဲ့မင်းငုံထဲမှာထည့်သွင်းပြောဆိုထားပါတယ်ခင်ဗျာ
အာဏာသိမ်းမှုကိုစန့်ကျင်နေတဲ့အရက်သားပြည်သူတွေအပေါ်စစ်ကောင်စီဘက်ကအင်အားသုံးဖိနှိပ်နေတဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်လို့ NUG အမျိုးသားညီညွတ်ရေးအစိုးရဦးဆောင်တဲ့အတိုက်ခံအင်အားစုတွေဘက်ကဘုံသဘောထားကြေညာချက်ကိုဒီကနေ့တနင်္ဂနွေနေ့မှာထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံရေးမှစစ်တပ်ရဲ့ပါဝင်မှုအခမ်းကဏ္ဍနဲ့အာဏာသိမ်းအလစ်အထလုံးဝအဆုံးသက်ချုပ်ငြင်းစေရေးမဟာမိတ်တပ်ပေါင်းစုအဖွဲ့တွေအနေနဲ့အခိုင်အမာကြိုးပမ်းဆောင်ရွက်သွားမှာဖြစ်တယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့ဆွဆွဲခံထားရတဲ့လက်ရှိစစ်တပ်နေရာမှာတိုင်းရင်းသားလူမျိုးစုတွေတန်းတူပါဝင်တဲ့ Federal ပြည်ထောင်စုတပ်နဲ့ပြောင်းလဲဖွဲ့စည်းတည်ထောင်မှာဖြစ်တယ်လို့လည်းရေးသားထားပါတယ်အနာဂတ် Federal ပြည်ထောင်စုတည်ဆောက်ဖို့မဟာမိတ်တပ်ပေါင်းစုတွေအနေနဲ့စစ်ကောင်စီကိုလက်ရှိလက်နက်ကင်ခုခံတော်လှန်နေတဲ့လမ်းကြောင်းအတိုင်းအခိုင်အမာရှိနေစေဖြစ်တယ်လို့လည်းကြေညာချက်မှာရေးသားထားပါတယ်ဒီကြေညာချက်ကိုຫນွေဦးတော်လှန်ရေးအတွက်ပူးပေါင်းတိုက်ပွဲဝင်နေတဲ့တိုင်းသားလက်နက်ကင်ဖွဲ့တွေလူထုခြေပြုဖွဲ့စည်းတွေနဲ့ NUG အစိုးရတို့ပူးတွဲထုတ်ပြန်ခဲ့တာဖြစ်ပါတယ်
ရှမ်းပြည်နယ်တောင်ပိုင်းလဲချားမြို့နယ်မှာရှမ်းပြည်ထုတ်တက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်တို့ဒီနေ့အစောပိုင်းတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ဒေသခံတွေတိတ်ရှောင်ကြရပါတယ်။မကြသေးခင်လရီတုန်းကလည်းစီရေးတင်းမနေရာကနေအခုနောက်ဆုံးတက်ခတ်မှုတွေဖြစ်ခဲ့တာလို့လည်း SSPP ဖွဲ့ပြောခွင့်ရဗိုလ်မှူးဆိုင်ဖုံးဝမ်က VOE ကိုပြောဆိုသွားပါတယ်
။လဲချားရဲ့ရှေ့တောင်ပဲနည်းနည်းကြာတယ်။တိုက်ပွဲတွေကတော့ဟိုက်ချင်တော့ဟိုက်ချင်ရွာမိနာမှာအဲ့တော့လေဒီတော့ဘက်လန်းဆိုမလန်းရွာမလန်းကြီးရွာကဒီလက်ချအဝင်လမ်းလေးမှာဗျာနိုင်နေရာ300လောက်ဖြစ်ပါတယ
်တိုက်ပွဲကြောင့်နီးနားမှာရှိတဲ့ကြီးရွာတွေကဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်ဧပြီလမှာတုန်းကလည်းအလားတူတိုက်ပွဲတွေကြောင့်ဒေသခံရာနဲ့ချီတိမ်းရှောင်ခဲ့ကြရတာပါစစ်ကောင်စီကလက်ချမြို့နယ်မှာရှိတဲ့ SSPP တက်စကန်အများပြားကိုဖယ်ရှားဖို့တောင်းဆိုရကတိမ်းမာမှုတွေပေါ်ပေါက်နေတာဖြစ်ပါတယ်ဇူလန်လာထဲမှာတော့ SSPP ကိုယ်စားလှယ်ဖွဲ့ဟာ WUDRS နဲ့ ဝိုင်လာ NDA အဖွဲ့ကိုစရီနဲ့အတူစစ်ကောင်စီရဲ့ငြင်းငြင်းရေးဆွေးနွေးရေးအဖွဲ့နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပေမဲ့ထူးထူးခြားခြားသဘောတူညီချက်ရရှိခဲ့တာမျိုးတော့မရှိခဲ့ပါဘူးခင်ဗျာ
American တဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393နဲ့9383ညဟိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာဟိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တဲ့မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာဖိလစ်ပိုင်နိုင်ငံကသိမ်းပိုက်ထားတဲ့ကျွန်းမကိုနောက်ထပ်တပ်ဖွဲ့ဝင်တွေနဲ့အတူအစားသောက်နဲ့လောင်စာဆီပို့ဖို့သွားတဲ့သင်္ဘောကိုတားဆီးဖို့တရုတ်ကမ်းခြေဆောင်သင်္ဘောတစ်စင်းကမိသက်ရေပိုက်တွေတုံးပြီးအလွန်အကျွံရန်ပြုတဲ့လုပ်ရပ်ပေါ်ရှုတ်ချကြောင်းဖိလစ်ပိုင်စစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ်။တရုတ်ဖိလစ်ပိုင်ဗီယက်နမ်မလေးရှားတိုင်ဝမ်နဲ့ဘရူနိုင်းတို့ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲကစကန်သောမတ်ရှုတ်ကျွန်းမှာစင်းနေကတင်းမာမှုနဲ့ကြုံခဲ့ရတာပါ။ဖလပန်ကန်ချီဆောင်တင်မော်တွေအဆောက်ရှောက်လိုက်ပါသွားတဲ့ထောက်ပံ့ရေးတင်မော်နှစ်ဆင့်ကျွန်းနီးကိုချင်းကပ်ချိန်မှာတရုတ်ကန်ချီဆောင်တင်မော်ကအားပြင်းနဲ့မိသက်ရေပိုက်တွေတုံးပြီးတားဆီးခဲ့တာလို့လဲဖလပန်စစ်တပ်နဲ့ကန်ချီဆောင်တပ်တာဝန်ရှိသူတွေကပြောပါတယ်။ဒီမှာမှကြုံခဲ့ရတဲ့ကျွန်းကိုတော့တရုတ်နိုင်ငံကလည်းပိုင်ဆိုင်ရောက်ကြီးညာထားတာပါ။ကမ္ဘာမှာအသွားအလာအများဆုံးရေချောင်းလက်နေထဲမှာတစ်ခုပါဝင်ဖြစ်တဲ့တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုတွေအငင်းပွားရကမကြာခဏဆိုလိုထိတ်တဲရင်ဆိုင်မှုတွေနဲ့ကြုံတွေ့နေရတာလည်းဖြစ်ပါတယ်။
တရုတ်နိုင်ငံအရှေ့ပိုင်းမှာတနင်္ဂနွေနေ့အစောပိုင်းကငလျင်လှုပ်ခတ်မှုကြောင့်လူ22ဦးထက်မနည်းဒဏ်ရာရခဲ့ပြီးသေဆုံးသူမရှိကြောင်းနိုင်ငံပိုင်မီဒီယာမှဖော်ပြခဲ့ပါတယ်။ပြင်းအား 5.5 အဆင့်ရှိတဲ့ငလျင်ဟာမြို့တော်ဘေကျင်းတောင်ဘက်ကီလိုမီတာ300အကွာမှာရှိတဲ့ဒီစဟူးမြို့အနီးမှာဒေတာစံတော်ချိန်ဒီကနေ့နနက်2နာရီနဲ့33မိနစ်မှာလှုပ်ခတ်သွားတာဖြစ်တယ်လို့တရုတ်ငလျင်တိုင်းတာရေးစင်တာ CENC ကသတင်းထုတ်ပြန်ခဲ့ပါတယ်။ American ဘူမိဗေဒတိုင်းတာရေးဌာနကတော့ငလျင်ပြင်းအား 5.4 ရှိတယ်လို့ဖော်ပြထားပါတယ်။ငလျင်ကြောင့်နေအိမ် 126 လုံးပျို့ကျခဲ့တယ်လို့လည်းအစိုးရရုပ်သံသတင်းဌာနတွေမှာဖော်ပြထားပါတယ်ရှင
်။အမျိုးသမီးကမ္ဘာဖလားဘောလုံးပွဲရှုံးထုတ်ပွဲတွေဒီကနေ့ကစားရမှာဆွီဒင်နဲ့နယ်သာလန်အသင်းတွေควอเตอร์ဖိုင်နယ်တက်သွားကြပါပြီ။အမေရိကန်နဲ့ဆွီဒင်အသင်းတို့ကစားတဲ့ပွဲမှာတော့အမေရိကန်အသင်းကအသားစီးနဲ့ကစားပြီးဂိုးသွင်းခွင့်နဲ့ရခဲ့ပေမဲ့ဂိုးမဝင်မဲ့ပွဲပြည့်တဲ့အထိသရေဖြစ်တာကြောင့်အချိန်မိုကစားခဲ့ရတာပါ။အချိန်မိုနိုင်ရွက်မှာလည်းတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်တဲ့ကြောင့်နောက်ဆုံးမှာပနယ်တီဂိုးသွင်းဆုံးဖြတ်ခဲ့ရပါတယ်။ပနယ်တီ5ဂိုးသွင်းရမှာ3ဂိုးနဲ့သရေဖြစ်တာကြောင့်နောက်ထပ်အရှုံးနိုင်မပေါ်မချင်းဆက်သွင်းရမှာ5ဂိုး4ဂိုးနဲ့ဆွီဒင်အသင်းကအနံ့ရပြီးအဆုံးသတ်သွားခဲ့တာပါ။အစောပိုင်းကစားခဲ့တဲ့နယ်သာလန်နဲ့တောင်အာဖရိကပွဲစဉ်မှာတော့နယ်သာလန်က2-6မရှိနဲ့ควอเตอร์ဖိုင်နယ်ကိုတက်သွားပါပြီ။နယ်သာလန်အသင်းကဖရဘာဘိုင်းမှာ2-6ဒုတိယဘိုင်းမှာ2-6စီသွင်းပြီးအနိုင်ရလိုက်တာကြောင့်တောင်အာဖရိကအသင်းအရှုံးနဲ့ထွက်ခဲ့ရတာပါ။ကမ္ဘာဖလားအမျိုးသမီးပွဲမှာမမျှော်လင့်မဲ့တက်လာခဲ့တဲ့တောင်အာဖရိကအသင်းဟာနယ်သာလန်အသင်းကို6-0နဲ့ရခဲ့ပေမဲ့နယ်သာလန်ကိုယ်စားမကကာကွယ်နိုင်ခဲ့တာကြောင့်ဂိုးမရဘဲနဲ့ပွဲစဉ်အဆုံးသတ်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
တနင်္ဂနွေညချမ်း VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုကိုအောင်လင်ဦးနဲ့အတူတင်ဆက်ခဲ့တာပါရှင်။ကျမတို့အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လင်းနေပါတယ်။အခုတော့သတင်းလွှာတစ်ပုဒ်ကိုကြည့်ကြရအောင်ပါ။ဆရာနာရှင်လက်အောက်ကလွတ်မြောက်အောင်ထွက်ပြေးတိမ်းရှောင်လာသူတွေရောပြပမှာအခြေချလုတ်ကင်နိုင်ဖို့အသက်ဆွန့်ထွက်ခွာလာသူတွေအတွက်ပါမလေးရှားနိုင်ငံမှာလူကုန်ကူးခံရမယ့် NDA တွေနဲ့ရင်ဆိုင်နေရတယ်လို့မလေးရှားနိုင်ငံရောက်လူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ရှားသူတွေက VOA ကိုပြောပါရယ်။ကမ္ဘာလူကုန်ကူးမှုတိုက်ဖျက်ရေးနေ့အထိမ်းမက်မဆုမွန်ကနေဆက်သွယ်မေးမြန်းပြီးတင်ပြမှာပါ
2023ခုနှစ်ဇူလိုင်လ30ရက်နေ့မှာကြာရောက်တဲ့ကမ္ဘာလူကုန်ကူးမှုတိုက်ဖျက်ရေးနေ့မှာတော့ကုလသမဂ္ဂအနေနဲ့လူကုန်ကူးမှုရဲ့တားကောင်တိုင်းကိုတယောက်မှမကြံအကာအကွယ်ပေးဖို့လူကုန်ကူးသူတွေနဲ့သူတို့ရဲ့ချိတ်ဆက်လှုပ်ရှားနေတဲ့လူကုန်ကူးမှုဒုစရိုက်ဂိုင်းတွေကိုနှိမ်နှင်းပေးဖို့နောက်ပြီးတော့လူကုန်ကူးခံရတဲ့သူတွေမူရင်းလာရနိုင်ငံတွေနောက်လူကုန်ကူးခံရသူတွေအဆင့်ဆင့်ကူးပြောင်းတည်ဆောင်ခံရတဲ့နိုင်ငံတွေနဲ့လူကုန်ကူးခံရသူတွေခရီးစဉ်အဆုံးသတ်ရလမ်းကြောင်းတစ်လျှောက်ကနိုင်ငံကသက်ဆိုင်ရာတာဝန်ရှိတဲ့သူတွေအနေနဲ့လူကုန်ကူးမှုတွေကိုတားဆီးနှိမ်နှင်းရေးစနစ်တကျကြဲကြဲပြတ်ပြတ်ဆောင်ရွက်အရေးယူပေးသင့်ပါပြီလို့လူကုန်ကူးမှုတိုက်ဖျက်ရေးဦးဆောင်လှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။ မလေးရှားနိုင်ငံအခြေစိုက်ရိုဟင်ဂျာတိုင်းရင်းသားများလူခွေးဆိုင်ရာဖွဲ့စည်းရေးဥက္ကဋ္ဌဇာဖာအာမတ်အဗ်ဒူဂမ်နီကမလေးရှားနိုင်ငံအတွင်းကဒေသတွင်းနိုင်ငံတွေကြားလူကုန်ကူးခံရသူတွေအထူးသဖြင့်လူကုန်ကူးခံရတဲ့ရိုဟင်ဂျာတွေရဲ့အခြေအနေစိုးရွားလာနေတဲ့အနေအထားကို VOA မြန်မာပိုင်းကိုပြောပြပါတယ်
အကွတီမလေးရှားမှာကျွန်တော်ဒီလူကုန်မှုနဲ့ပတ်သက်ပြီးတော့တကပါလုံးကိုကျွန်တော်ထောင်းဆိုတာအခြေတောင်အချမ်းမှာကလူကုန်မှုနဲ့ပတ်သက်ပြီးတော့အမြတ်မြတ်လာပြီးဒီလိုအနေနဲ့ဒီဟာတွေကိုရစ်ထိပ်ပွားတော့ကျွန်တော်တိုက်တွင်းတာရှိတယ်မလေးရှားဆိုတော့ကျွန်တော်ပြောတာရှိတယ်ကပားကုလသမန်အကိုကျွန်တော်ဒီနေ့ဒူလိုင်လာအတော့စီယနီလူကုန်မှုနီးအချင်အချလောက်တာရှိတယ်အခုကတကယ်ပြောမယ်ဆိုရင်ကျွန်တော်တို့မြန်မာပေသူပေသားမြတော်တော်လေးခံရတာရှိတယ်လူကုန်မှုနဲ့လက်ထက်မှာဆိုဘာဖြစ်လို့ဆိုတော့ကျွန်တော်တို့ဒီမိုကရေစီဆိုတာမပေါ်နိုင်လို့ကျွန်တော်တို့ကမြင်းမြူးခံစားရတာရှိတယ်လူကုန်မှုလက်ထက်မှာရောက်တာနဲ့အမြင်းမြူးလောကွေးချုပ်ပေါ်ခံရတာရှိတယ်တော်ရတော့ကျွန်တော်တို့ရဝန်ဂျာတရန်သားလောကွေးပစီတန်ကကျွန်တော်တို့ကပိုင်လုံးကိုကျွန်တော်တို့အမေဆုံးဒီလူကုန်မှုနဲ့ပတ်သက်ပြီးတော့ရဲ့တပ်ဖွဲ့တို့လူကုန်မှုကိုလောက်တဲ့လူတွေကိုသူတို့ကိုအရေးယူဖို့အတွက်ကျွန်တော်တို့ထောင်းဆိုတာရှိတယ်ပြောတာရှိတယ
်အဲ့တော့ကျွန်မအဓိကသိချင်တာကဒီမလေးရှားနိုင်ငံမှာလူကုန်ကူးမှုပေါ့နော်အထူးသဖြင့်ဘယ်လောက်ထိအခြေအနေဆိုးနေလဲနောက်ပြီးတော့လူကုန်ကူးတဲ့သူတွေကဘယ်လိုပုံစံမျိုးတွေနေပေါ့နော်ဒီမလေးရှားနိုင်ငံမှာသူတို့တွေကဒီလုပ်နေတာတွေရှိလဲနောက်မလေးရှားအစိုးရနဲ့တက်ဆိုင်တဲ့အာဏာပိုင်တွေဘက်ကရောဒါကိုဘယ်လိုများကင်တွယ်ဖြေရှင်းနေလဲအဲ့ဒါလေးနည်းနည်းရှင်းပြပေးပါရှင့်
မလေးရှားနိုင်ငံနေစင်းနဲ့ဘာတိုင်းနဲ့မလေးရှားနေစင်းမှာကျွန်တော်တို့လူမျိုးတဲ့ဟာမျိုးအများကြီးခံရတာရှိတယ်လူကိုကွန်ခံလာထဲမှာဘီလူလူတွေဟာတက်လိုက်တာရှိတယ်တနေ့နဲ့တချို့လူတွေဟာသူတို့ကမင်းလေးစင်နေနေမုန်းခံရတယ်မဒီမုန်းခံရတယ်အဲ့လိုပုံစံမျိုးကျွန်တော်တို့မြားလုံးရှိမှကျွန်တော်တို့ထွက်ရတာရှိတယ်အကွတီဟာလူကိုမုန်းသက်စီပြီးတော့ခံရတာလူများတယ်ကိုကမလေးရှားမှာပြောမစင်မလေးရှားတိုင်းနိုင်ငံမှာအိန္ဒိယနိုင်ငံနေစစ်မှာဘင်္ဂလားဒေ့နေစစ်မှာဒီမြန်မာနိုင်ငံနဲ့နေဆဲတဲ့နိုင်ငံနေစစ်မှာအများကြီးလူကုန်ကူးခံရတာကျွန်တော်တို့ထွက်တာအများရှိတယ်အဲ့ဒါတော့မလေးရှားနိုင်ငံကတချို့လူတွေကမြန်မာနိုင်ငံကထွက်ပြေးလာတာဒီမြန်မာဆိုင်အစူရလက်ထက်ကထွက်ပြေးလာတာရှိမှဒီနေစစ်မှာမြူးမြူးဘာလဲလူကုန်မှုလက်ထက်မှာရောက်ပြီးတော့သူတို့လက်ထက်မှာအမျိုးမျိုးသူတို့ခံစားရတာရှိတယ်တချို့လူတွေကိုသူတို့တတ်တာရှိတယ်တချို့လူတွေကအမျိုးမျိုးတန်ပေးတာရှိတယ်တဲ့ဒါတော့ကျွန်တော်တို့ကမ္ဘာကုလသမဂ္ဂအာဆီယံနိုင်ငံရဲ့ဒီလူကုန်မှုဒီလမ်းကြောင်းကိုပေးပွားတော့သူတို့ကိုဖမ်းပြီးတော့ဒီဥပဒေနဲ့လူကုန်မှုဥပဒေနဲ့အရေးယူဖို့အတွက်ကျွန်တော်တို့ထောင်းဆိုတာရှိတယ
်ဟုတ်ကဲ့ရှင်ဒီမလေးရှားဒီအာဏာပိုင်နေပေါ့နော်မလေးရှားအာဏာပိုင်နေနဲ့ဒီမလေးရှားရဲတွေဘက်ကဒီလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့ဘလို့ကင်တွယ်ဖြေရှင်းတာရှိလဲသူတို့ဘက်ကဘလို့မျိုးလုပ်တယ်လဲပေါ့နော်အဲ့ဒီပုံမှာကျေနပ်အားရမှုရှိလားဘာဆက်ပြီးလုပ်ပေးဖို့လိုလဲ
သူတို့လူကုန်မှုနဲ့ဥပဒေသူတို့ကကျွန်တော်ထွက်ရရှိတယ်ကိုယ်တိသူတို့အကောင့်တေပေါ်ကျွန်တော်တို့မထွက်ဘူ
းဟုတ်ကဲ့
တကယ်လို့ပြောမယ်ဆိုရင်မလေးရှားနိုင်ငံမှာမလေးရှားဆိုတော့နောက်လက်ထပ်ပြီးတော့ဒီလူကုန်မှုအလို့မှာပတ်စဲလူတွေကိုအရေးယူပွဲတော့တောင်းဆိုရရှိတယ
်ဟုတ်ကဲ
့မလေးရှားဆိုတော့တာဝန်ရှိတယ်နောက်ဆုံးဆိုရင်ကျွန်တော်နောက်ဆုံးပြောမစင်ဒီရိုဟင်ဂျာဆိုတာမြန်မာနိုင်ငံတည်းမှာကိုယ်နိုင်ငံတည်းမှာလေကျွန်တော်တို့ဟာ safety security ဆိုတာမရှိဘူးကျွန်တော်တို့လည်းမပြောနဲ့တချို့မြန်မာပြည်သူမိသားအလုံးခံရတာကိုအကူအညီလို့ပို့သူတို့ကိုနေရာချပေးဖို့တာဝန်ရှိတယ်ဘာဖြစ်လို့မြန်မာနိုင်ငံအကွတ်တီဒီမိုကရေစီမပေါ်နိုင်လို့ကျွန်တော်တို့အကွတ်တီခံရတာရှိတယ်ကျွန်တော်ဆိုင်မှာခံစားရတာရှိတယ်မြန်မာနိုင်ငံမှာတဲရတော့ဒီမလေးရှားနိုင်ငံပြပတ်ထိုင်းနိုင်ငံပြပတ်အိန္ဒိယနိုင်ငံပြပတ်ဘင်္ဂလားဒေ့ရှ်နိုင်ငံပြပတ်တချို့အင်ဒိုနီးရှားနဲ့အာဆီယံနိုင်ငံပြပတ်တဲဝမ်ညာနိုင်ငံကိုသူတို့ကာကွယ်ပေးဖို့တာဝန်ရှိတယ်အဲ့ဒါတော့ကျွန်တော်တို့ကဒီမလေးရှားနိုင်ငံပြပတ်ဒီထိုင်းလန်အိန္ဒိယဘင်္ဂလားဒေ့ရှ်အင်ဒိုနီးရှားတကယ်လို့မြန်မာနိုင်ငံသား
ရောက်မယ်ဆိုရင်သူတို့ကိုကာကွယ်ပေးဖို့သူတို့ကိုအစာဝေးနေရကိုရင်လို့ဖို့သူတို့ကိုတရားဝင်လို့လုံနိုင်ဖို့အတွက်အကွာရေးပေးဖို့အတွက်ကျွန်တော်တို့တောင်းဆိုရ
မြန်မာနိုင်ငံလိုမျိုးစစ်မှတ်ပြိပခဖြစ်ပွားနေတဲ့တိုင်းပြည်နိုင်ငံတွေလူမျိုးတုံးတက်ဖြတ်မှုတွေနဲ့စီးပွားရေးအကျပ်တဲတဘာဝဘေးအန္တရာယ်ဆူဆူဝါးဝါရင်ဆိုင်နေရတာကိုဗစ် -19 ကပ်ရောဂါဘေးနဲ့အစာအာဟာရပြတ်လတ်နေတဲ့အငတ်ဘေးကပ်ဘေးဆိုင်တဲ့နေရာတွေကလူသားတွေဟာဘေးလွရာနေရာတွေကိုမျှော်လင့်ချက်တွေအပြည့်နဲ့အခက်အခဲပေါင်းစုံစိန်ခေါ်မှုမျိုးစုံကနေတွားရောက်နေကြရတဲ့အချိန်မှာတော့လူကုန်ကူးသူတွေရဲ့တားကောင်တွေအဖြစ်ကြာရောက်ရလေးရှိပါတယ်။ဒါကြောင့်ကဘာတဝမ်းကလူကုန်ကူးမှုတားကောင်တွေကိုကယ်တင်ပေးဖို့နဲ့အထူးသဖြင့်အရှေ့တောင်အာရှဒေသတွေနိုင်ငံတွေကလူကုန်ကူးမှုလမ်းကြောင်းတွေကအဓိကတစ်ခုလို့ဖြစ်နေတဲ့မလေးရှားနိုင်ငံတွင်းကလူကုန်ကူးမှုတွေကိုမလေးရှားအာဏာပိုင်တွေဒေသတွင်းနိုင်ငံတွေကအစိုးရတာဝန်ရှိရသူတွေအနေနဲ့ထိထိရောက်ရောက်ကင်တွယ်ဖြေရှင်းပေးဖို့ကိုနိုင်ငံတကာလူကုန်ကူးမှုနေ့မှာလူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ရှားသူတွေကကုလသမဂ္ဂပါဝင်နိုင်ငံတကာကိုတောင်းဆိုလိုက်ကြတာဖြစ်ပါတယ်ရှင
်။မဆုမစူးစီးတင်ဆက်ခဲ့တာပါ။အခုတော့မြမဒီမိုကရေစီရေးရာအစီအစဉ်ကိုကြည့်ရှုနားဆင်ဖို့အချိန်ရောက်ပါပြီ။အစိုးရတရက်အနေနဲ့စီမံခန့်ခွဲမှုအမှားတွေကျူးလွန်ရင်ပြည်သူကလက်မခံဘူးဆိုတာရှစ်လေးလုံးလူထုလှုပ်ရှားမှုကတက်သေးပြခဲ့ကြောင်း88မျိုးဆက်ကောင်းဆောင်ကိုမြာအေးက VOA ကိုပြောပါရယ်26နှစ်တာအုပ်ချုပ်ခဲ့တဲ့မဆလာတပါတီအာဏာရှင်စနစ်ကိုဖျောက်ချခဲ့တဲ့ရှစ်လေးလုံးလူထုလှုပ်ရှားမှု35နှစ်ပြည့်အထိမ်းမဲ့ကိုရိုင်းဥဆောင်ပါဝင်ခဲ့တဲ့88မျိုးဆက်ကောင်းဆောင်ကိုမြာအေးကို Zoom ကနေဒီတစ်ပတ်ဆက်သွယ်မေးမြန်းထားပါရယ်
လှုပ်ရှားမှုက1988ခုနှစ်မှာဖြစ်ခဲ့တဲ့အခြေအနေကိုကြည့်မယ်ဆိုလို့ရှင်တပါတီအာဏာရှင်စနစ်ကိုသူတို့ဆန့်ကျင်ခဲ့တဲ့ဟိုလူထုလှုပ်ရှားမှုပေါ့နော်အဲ့ဒီမှာဗိုလ်ချုပ်ဒီဦးနေဝင်ဦးဆောင်တဲ့ဆိုရှယ်လစ်လမ်းစဉ်ပါတီကိုအဲ့ဒီအချိန်ကတော့ဟိုဖြုတ်ချနိုင်ခဲ့တယ်ပေါ့နော်ဆိုတော့ဒါပေမဲ့ဒီဆိုရှယ်လစ်လမ်းစဉ်ပါတီကိုကြည့်လို့ရှင်လေသူတို့က1962ခုနှစ်မာဒီအာနာသိန်းနဲ့အာနာသိန်းရဲ့စစ်ကောင်းဆောင်ဒီဗိုလ်ချုပ်နေဝင်ကနေပြီးတော့အဲ့ဒီနှစ်မှာပဲသူတို့ဒီအရက်သားဒီမိုကရေစီဒီရွေးကောက်ပွဲနဲ့တက်လာတဲ့အရက်သားအစိုးရကိုသူတို့ကအာနာသိန်းပြီးတော့အဲ့ဒီနှစ်မှာဆိုရှယ်လစ်လမ်းစဉ်ပါတီဆိုတာကိုထူထောင်ပြီးတော့ဟိုအာနာဆက်ပြီးတော့ယူခဲ့တယ်ပေါ့နော်နိုင်ငံကိုဆက်ပြီးတော့အုပ်ချုပ်ခဲ့တယ်ဆိုတော့ဒါပေမဲ့အဲ့လိုနှစ်ပေါင်း20ကျော်မှတကယ်လူထုအုံကြွားမှုကြီးဖြစ်ပြီးတော့ဒီတပါတီအာနာရှင်စနစ်ကိုပေါ့နော်ဟိုဖျောက်ချနိုင်ခဲ့ဆိုတော့ဘာလို့နှစ်ပေါင်း20လောက်ထိအချိန်ကကြာခဲ့တယ်လဲရှင
်ဟိုဒီလိုပြ1962အာနာသိန်းစက်ကာလကကမ္ဘာတဝန်းမှာလည်းခေတ်စားနေတာကဆိုရှယ်လစ်ရေးထောက်ရှားမှုပေါ့နော်ဒါအပြိုင်အဆိုရှယ်လစ်နိုင်ငံတွေပေါ်ပေါက်ရှိတဲ့ဒီဆိုရှယ်လစ်ရေးcommunist ye လှုပ်ရှားမှုကအရင်မြင့်တက်တဲ့အချိန်ခါပေါ့ဗျာအဲ့အချိန်မှာတော်တော်များများကလွတ်လပ်ရေးကျူးပတ်မှုမှာလည်းဒီလက်ဝဲအယူဆကိုဆွဲကင်ပြီးတိုက်ခိုက်ကြတဲ့နိုင်ငံတွေ colony တယောက်ကလူမျိုးအောင်တိုက်ခိုက်ကြတဲ့နိုင်ငံရှိတဲ့ခါကျတော့ social လေးရေနှိုးချမှုကတအားမြင့်တက်နေတဲ့အချိန်ခါမြန်မာပြည်ရဲ့ဒါက socialist နိုင်ငံအထူးဖြစ်သွားမယ်ဆိုတဲ့အယောင်ပြ socialist လမ်းစဉ်ကိုကျင့်သုံးဖို့အတွက်ဒါအဲ့ဒီခေတ်အဲ့ဒီခါကအာဏာသိမ်းခဲ့တဲ့တော်လှန်ရေးကောင်စီအနေနဲ့ကအလွယ်တကူလူထုကိုဖလက်ဖြားပြီးတော့ဗာရချက်ချီလိုလွယ်သွားတယ်လို့ကျွန်တော်အဲ့တိုင်းမြင်ပါတယ်ဗျ။အဲ့ပုံမှာတချို့လည်းတိတ်ညွတ်ပြီးပါသွားတယ်ရှိပါတယ်။ဒါလည်းအကုန်လုံးသမိုင်းကိုဟိုကျွန်တော်တို့ပြန်ကြည့်တွေ့နိုင်ပါတယ်ဗျ။အဲ့တော့အဲ့ဒါက26နှစ်ကြာတဲ့အကြောင်းရင်းကဒီတိုင်းမှာအဲ့လိုမြင်ပါတယ်။ဒါပေမဲ့တစ်ဖက်ကပြန်ကြည့်မယ်ဆိုလို့ရှိရင်လည်းအဲ့ဒီမှာကကျောင်းသားလှုပ်ရှားမှုတွေလူလှုပ်ရှားမှုတွေကရပ်တန့်သွားသလားဆိုတော့အဲ့လိုကျွန်တော်မတွေ့ပါဘူးဗျ။60နှစ်အာဏာသိမ်းပြီးတိတ်ညွတ်ကြတဲ့ကာလမှာပဲကျွန်တော်တို့က7 July ဘောတော့တုတ်လို့ကျောင်းသားသမဂ္ဂယူဒါကျုပ်ဖြက်ခံရတဲ့ကျောင်းသားလှုပ်ရှားမှုတွေပေါ်လာရှိပါတယ်။အလားတူပဲကျုံးဆွဲကျွန်တော်တို့လှုပ်ရှားမှုတွေပေါ်လာရှိပါတယ်။အလားတူပဲ84 85 86အဲ့ဒီရဲ့အစစ်အစစ်ကိုဆက်ခံလာတဲ့1988ခုနှစ်မှာတော့မြန်မာဆိုဒါလူလှုပ်ရှားမှုကြီးဖြစ်ခဲ့ပြီးတော့မှတပါတီအာဏာရှင်စနစ်ဒါကျုံးဖြက်သွင်းရေးကိုကျွန်တော်တို့ချုပ်ပန်းခဲ့ပြီးတော့မှပါတီစုံဒီမိုကရေစီစနစ်ကိုလူထုကအာသာနဲ့တောင်းတတဲ့ခေတ်တစ်ခုကိုရောက်လာတယ်လို့ကျွန်တော်အိုက်တိုင်းမြင်ပါတယ်။
တော်က60နှစ်မှာအာနာသိမ်းခဲ့တဲ့ဒီဗိုလ်ချုပ်နေဝင်းကလည်းသူကသူတို့အဓိကအကြောင်းပြတဲ့တဲ့အကြောင်းရင်းကိုကြည့်လို့ရှိရင်လေဒါတိုင်းပြည်ကြီးကကြောက်ဖဲကြတော့မယ်ဆဲဆဲသူတို့ကဲတင်နေပေါ့နော်တိုင်းပြည်စီလုံးညင်ညွအောင်ဆိုတဲ့အနေအထားမျိုးဆိုတဲ့အပိုင်းနေပေါ့နော်လုတ်ခဲ့တယ်ဆိုတာမျိုးဒီအနှစ်20တော့အတွင်းမှာရောဘလို့သုံးသပ်မိလဲရှင
်ဟိုဒါကတော့ဗျာအဖြေသိချင်းပါတယ်ဗျာဖြစ်လို့ဆိုတော့ ကျွန်တော်တို့တခြားလုံးကနားလည်ပြီးတင်ကြားခဲ့ရတဲ့တမိုင်းအမှားတွေပေါ့နော်လေကျွန်တော်တို့တင်ကြားခဲ့ရတဲ့ဒါဖက်ဒရယ်ကြီးကြောင့်ပြည်တော်စုပြုကွဲမှာဖြစ်တဲ့အတွက်ကြောင့်မလို့တိုင်းပြည်ကြောင်တဲ့ကြရတဲ့လုံးတူမှာနိုင်ငံတော်အာဏာကိုတော်လိုင်းကောင်စီကယူခဲ့ရတယ်ဆိုပြီးဒါတင်ခဲ့ရတာဟုတ်စာထဲမှာလည်းအဲ့ဒါနဲ့တင်ခဲ့ရတယ်လीဆိုတော့တကယ်တမ်းကျတော့အဲ့လိုမဟုတ်ဘူးလीအဲ့တော့ပြောမယ်ဆိုရင်တော့မြန်မာနိုင်ငံမှာဆိုရှယ်လစ်ဝါရစစ်စစ်ဟုတ်သလားဆိုတော့လည်းအဲ့လိုလည်းမဟုတ်ဘူးဆိုတာဆိုရှယ်လစ်မြန်မာပုံဆွတ်ထားတဲ့အာဏာရှင်စနစ်ပဲဖြစ်တယ်ဗျာကျွန်တော်မြင်တာကတော့လေအဲ့တော့အဲ့ဒီပုံမှာတိုင်းပြည်ရာဒီ26နှစ်တာကာလအပြင်မှာဖြစ်တယ်ဆိုတော့အဖက်ဖက်ကယူရင်းလာတယ်အလွန်ကိုအရှိတောင်အားစားမှာကြားတကောင်ဖြစ်ရှင်သန်ခဲ့တဲ့နိုင်ငံဟာကမ္ဘာသူတို့တို့တက်မှုအ ਨੇ ဆုံးနိုင်ငံဖြစ် LDC နိုင်ငံဖြစ်ကျွန်တော်တို့ရောက်ခဲ့ရတယ်တိုင်းပြည်စီးပွားရေးပျက်စီးခဲ့ရတယ်တိုင်းပြည်စီးပွားရေးလူတွေရဲ့လူမှုရေးနိုင်ငံရေးစီးပွားရေးပွားတယ်အကုန်လုံးဟာပျက်စီးခဲ့ရတယ်ဒီအထွေထွေအကျတဲ့ကြီးဟာဒီကနေလူမှုရေးကြက်တဲ့မှုကြီးပေါ်လာ1988ခုနှစ်မှာခဲတဲ့တုံသူဘောနော်တဟုံသူပေါ်ပေါက်တာချင်းကို26လက်တာကာလမှာစီမံခန့်ခွဲမှုအမှားစနစ်အမှားကိုကျင့်သုံးခဲ့ရဆိုတာတိတ်ခင်စားပါလေဒါအဲ့တုန်းကတော့အစိုးရကတော့အုပ်ချုပ်တာကောင်းတယ်ပြည်သူကတော့မဟုတ်လို့ဆိုရဲပြည်သူပေါ်အပြစ်တင်စကားဆိုစရာအကြောင်းရင်းမရှိဘူးလို့ကျွန်တော်မြင်ပါတယ်1988အကြာကျွန်တော်လူလူရေတော်ဘုကြီးဆိုတာဟာတမိုင်းရဲ့လိုအပ်ချက်အရာလူထုရဲ့လိုအပ်ချက်အရာပေါ်ပေါက်လာတဲ့အရေးတော်ဘုကြီးဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ဗျာ
အချိန်မှာဒီကိုမြာကြီးကိုရိုင်းကဒီចောင်းသားခေါင်းဆောင်တပ်ဦးနဲ့ပါဝင်ခဲ့တဲ့ခါကျတော့ဘာပြောဒီ socialist လမ်းစဉ်ပါတီစပြီးတော့1962ခုနှစ်မှာစပြီးတော့အုပ်ချုပ်ခဲ့တဲ့ဖြစ်လာတဲ့မှာကိုမြာကြီးကတောက်လျှောက်ထက်တန်းလာခဲ့တဲ့လူငယ်တပ်ဦးနေနဲ့အဲ့ဒီအချိန်ကာလမှာနောက်ပြီးတော့ဒီရှစ်လေးလုံးလူထုလှုပ်ရှားမှုမတိုင်ခင်တည်းမှာလဲဒါစတင်ခဲ့တာဒီကိုမြာကြီးတို့စတင်ခဲ့တယ်လို့လည်းပြောရမှာပေါ့နော်ဆိုတော့ဘာကြောင့်ကိုမြာကြီးကပါဝင်ဖို့ဆုံးဖြတ်ခဲ့လဲဘာကြောင့်လှုပ်ရှားခဲ့ကြရလဲရှင်အဲ့ဒီအချိန်ကចောင်းသားကြီးပေါ့နော်
အဓိကကကျွန်တော်တို့ရိုးရိုးသားသားနဲ့ဝန်ခံရမယ်ဆိုလို့ရှိရင်လေနိုင်ငံကြီးလောကထဲကိုရောက်လာတယ်ဆိုတာနိုင်ငံကြီးကိုနားလေတက်ကျွန်းလို့ကျွန်တော်တို့ရောက်လာတာကျွန်တော်ရောက်လာတာတော့မဟုတ်ဘူးပြဒါကျွန်တော်ရိုးရိုးသားသားကျွန်တော်ကိုကျွန်တော်ဝန်ခံတာပါဝန်ခံတာပါနောက်တစ်ခုကအဲ့ဒီကာလတော့ထိတ်မှန်းဥဆောင်မှုခံရတာမှလည်းကျွန်တော်မရှိခဲ့ပါဘူးပြဒါအဲ့ချိန်ကာလတော့နိကျွန်တော်အများကြီးအတယောက်ပဲဖြစ်ပါတယ်အခုထက်တည်းကကျွန်တော်အများကြီးအတယောက်ပဲဖြစ်ပါတယ်ဒါနံပါတ်1တစ်ချက်ကျွန်တော်ပြောချင်ပါတယ်ကနံပါတ်1တစ်ချက်ကတော့ခုနပြောလို့ပေါ့နော်အဲ့ဒီကာလမှာကျွန်တော်တို့တရားချင်းမတရားချင်းနောက်တစ်ခုကမခံကျင်တဲ့စိတ်ပေါ့နော်တရားနဲ့တောင်းမှုတို့လာတဲ့စိတ်အဲဒီစိတ်ဒီပုံမှာအခြေခံပြီးတော့ကျွန်တော်ပါဝင်ခဲ့တာပါရှင်းလေးလုံးရေးတော့ဘုန်းကြီးရတယ်ဥဆုံးခန့်တော်ဦးတောင်းဆိုချက်တွေအကုန်လုံးက policy matter ကိုသွားတာမဟုတ်ပါဘူး right base ကိုသွားပါလိမ့်ဗျအခြေခံခွင့်ရည်ဖြစ်တဲ့ကကိုမော်ကိုစိုးနိုင်လို့ကြာဆုံးမှုဒါပေါ်ထုတ်ပြီးဆိုလိုက် commission ပေါ်ထုတ်ပြီးကျွန်တော်သမဂ္ဂဖွဲ့စည်းရေးအဲဒီအခြေခံပုံမှာကျွန်တော်တို့စပြီးတော့ပါလာခဲ့တာဖြစ်ပါလိမ့်ဗျယူသလောက်ဝန်ခံရမယ်ဆိုလို့ရှိရင်တော့နိုင်ငံရေးသမားတယောက်ဘဝကိုဖျက်ဆီးမှုဆိုအဲဒီအခြေခံလာတော့ကျွန်တော်တို့ပွင့်လင်းလေးပြောလို့ရှိအလောင်းကြီးစိတ်ကူးမရင်ခဲ့ဘူးပေါ့ဗျာ။ဒါရိုးသားတို့တော့တို့တော့လေကျွန်တော်တို့လုံရင်းကန်ရင်လည်းပဲတန်းပြေခြေတွေစနစ်တွေရဲ့အမှားတွေ policy အမှားတွေနိုင်ငံအတွက်ပြည်သူအတွက်လူအတွက် federal ဆိုတဲ့ဟာတန်းပြေပြုပွဲချင်းမဟုတ်ဘူး။တန်းပြေပို့ပြီးအားကောင်းစုစည်းချက်ပြည်တော်စုကိုပို့ပြီးအားကောင်းစုစည်းချက်ဖြစ်တယ်ဆိုတာကျွန်တော်နားလည်လာတယ်။ဒီနားလည်လာတဲ့အပေါ်မှာဆက်ပြီးအခုထက်တည်းလည်းကျွန်တော်လေးလာတင်ကြားနေရတော့ဖြစ်ပါတယ်။အဲ့ဒီပုံမှာဆက်ပြီးနိုင်ငံရေးသမားတယောက်ကိုဘဝအဖြစ်လျှောက်ဖို့အတွက်ပူပြီးပြည်ပြင်လာတယ်လို့ပဲပြောချင်ပါတယ်။ပြောချုပ်ပြောရင်တော့ကျွန်တော်တို့နားလေတက်ကျွမ်းလို့နိုင်ငံရေးလောကကြီးကိုဝင်လာတာမဟုတ်ပါဘူး။မခံကျင်တဲ့စိတ်မတရားမှုကိုကျွန်တော်တို့လက်မခံနိုင်တဲ့စိတ်ဓမ္မနဲ့အာဓမ္မမှာကျွန်တော်ဓမ္မဘက်ကရည်ချင်တဲ့စိတ်အဲ့စိတ်တွေနဲ့ရည်တည်ခဲ့တာဖြစ်တယ်ဆိုတော့ရှင်းရှင်းလင်းလင်းပြောချင်ပါတယ်ကြာ
။အဲ့ဒီမှာဟိုတမိုင်းဝင်ခဲ့တဲ့အခါပေါ့နော်ရှင်းလေးလုံးလူတို့လုံးအောင်ချမှုကြီးဟိုတကယ်ကိုအရှိန်ဟုန်နဲ့စတင်အကြေရတဲ့အကြောင်းရင်းမှာလေအဲ့ဒီချိန်ကဥနေဝင်ရနေပြီးတော့လူထုကိုသူပြောသားရှိပါတယ်တနက်ဆိုတာမိုးပေါ်ထောင်မပြေဘူးတက်တက်ပြစ်တယ်ဆိုတော့သူ့ရဲ့စကားပေါ့နော်ဒါမျိုးပြောသားရရှိရအဲ့ဒီချိန်မှာဒီအကြောင်းသားတွေအနေနဲ့ဒီအခြေအနေမျိုးတွေကိုကိုမြာအေးတို့ဘယ်လိုဖြတ်တန်းခဲ့ကြလဲရှင
်ဟိုကျွန်တော်တို့လေလူသားတွေပဲလူသားဆိုရတဲ့အကြောက်တရားနဲ့မကင်းပါဘူးဗျဒါရိုးသားသာပြောမှဆိုလို့ရှိရင်ကျွန်တော်တို့ကစူပါဟီးရိုးတွေမဟုတ်ပါဘူးဆိုတော့တော့တနက်နဲ့ပြည့်လို့ရှိရတာမိုးပေါ်ထောင်မပြည့်ဘူးပြည့်လို့ရှိရင်တဲ့နဲ့ပြည့်တယ်ဆိုတဲ့ဟာမျိုးပေါ့နော်ကြားတဲ့အခါမှာပို့ပြီးတော့ဆိုးတာပေါ့ဗျာအတိုင်းကြီးကပြည့်ကျွန်တော်တို့မှမဟုတ်ပဲပြည်သူပြည့်လို့ကလုံးဝမကန့်ချီမတာတာဖြစ်တာကအဲ့ဒီချိန်ကာလမှာလေအဲ့တော့ဆိုတော့အကြောက်တရားမရှိဘူးဒါဆိုကြောက်တာပေါ့ဗျာကြောက်တာပေါ့ဒါကတော့ရှင်းလာမယ်တို့တော့ကျွန်တော်တို့ဒီထက်ပို့ပြီးကြောက်အောင်မယ်အကြောင်းရင်းတွေကကျွန်တော်တို့မှရှိတာလေဒါတစ်သက်လုံးတစ်ဘဝလုံးပြည်သူလူထုဘဝတစ်ခုလုံးကျွန်တော်တယောက်လည်းမဟုတ်ဘူးပြည်သူတစ်ခုလုံးရဲ့ဘဝကြီးကကောင်အမောင်းလူတွေမှာနေမတော်မှာအခုဒီဆိုးကြောက်ရတဲ့ထိတ်လိုက်တဲ့စိတ်ကပူပြားပါတယ်ကအဲ့ဒီခါကျတော့စိုးစိုးကပြောတယ်အကြောက်တရားတွေကပဲတင်းရင်စ
အန်တူရေကျော်ဖြက်ခဲ့ရတယ်လို့ပဲကျွန်တော်ဆိုချင်ပါတယ်အဲ့ဒါကကြောင်းသားတွေပဲမဟုတ်ပါဘူးမြန်မာပြည်သူပြည်လုံးဖြစ်ပါတယ်ဗျအဲ့ဒီရှင်လေးလုံးကာလာပေါ့နော်ဒီနောက်တစ်ဖန်အာနာပြန်မသိခင်မှာဒီရှင်လေးလုံးကာလာလူလူကလည်းအရှိအဟုန်နဲ့ပါဝင်တဲ့အချိန်မှာဒီကြောင်းသားတွေလူငယ်ကောင်းဆောင်တွေနေနေအောင်တိုင်းပြည်ရှေ့ဆက်သွားဖို့ပေါ့နော်အဲ့ဒီအချိန်မှာဟိုဘလို့ဟိုစဉ်းစ နေတဲ့အချိန်တစ်ဖက်မှာလည်းတိုင်းပြည်အပြောင်းလဲဖြစ်လာတဲ့ကိုရီကိုရိုင်းကလည်းပါဝင်နေတဲ့ခါကျတော့အဲ့ချိန်မှာကိုမြာကြီးတို့လည်းဒါလူငယ်ဒီចောင်းသားဟိုတက်ကူခေါင်းဆောင်ဒီအနေနဲ့じゃဘလို့စဉ်းစားခဲ့ကြတဲ့အချိန်အဲ့ဒီအကူပြောင်းကာလမှာလေ
လေကျိုးလေးပါပဲကြာအဲ့တော့တော့ကျွန်တော်တို့ကတပါတီအာရရှင်စနေအောင်မှာဘာမှမသိနားမလဲခဲ့ဘူးလေဒါပေမဲ့ကာလကတိုက်ဆိုင်တော့အဲ့ဒီအချိန်ကာလမှာကမ္ဘာမှာဆိုရှယ်လစ်ရေးတွေကကျပြီးတော့မှာဒီမိုကရေစီရေးပေါ့ဗျာတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမိုကရေစီကိုတောင်းတတဲ့နိုင်ငံတွေကအပြန်အလှန်ပေါ်လာတဲ့အချိန်ပဲဖြစ်တယ်ဒီအဲ့ဒီကာလမှာပေါ်စားပြုပြီးပေါ်လာတော့အဲ့တော့ကျွန်တော်တို့ကဒီလူတွေကငွန်းကြက်တဲ့ဘဝကနေလွတ်လွတ်လပ်လပ်ကိုယ့်ရဲ့ယုံကြည်ချက်တွေကိုယ်နားလည်ထားတဲ့ဟာတွေကျွန်တော်တို့ကဒါတွေကိုပြောခွင့်ရမယ်ဆိုခွင့်ရမယ်အခြေအနေတွေကိုကျွန်တော်လိုချင်လာတယ်။နောက်သဘောထားကွဲလဲမှုတွေဘယ်လောက်ပင်ရှိစီဒီသဘောထားကွဲလဲမှုတွေကစုစည်းနိုင်အင်အားဖြစ်တယ်ဆိုတဲ့သဘောတရားတွေကိုလူရင်းကန်ရင်းနဲ့နားလည်လာတယ်။အဲ့တော့ကျွန်တော်တို့တောင်းဆိုတာကဒီမိုကရေစီကိုတိမ်ညွတ်လာမမအောင်လို့ကျွန်တော်မြင်ပါတယ်။အခုတက်ဒီလေဒီလူတို့ကဒီမိုကရေစီကိုတိမ်ညွတ်လို့ဆိုတာဒါတွေကြောင့်ဖြစ်ပါတယ်ဗျ။လူလက်စွာပြောချင်တယ်လူလက်စွာဆန္ဒတချင်တယ်လူလက်စွာမိမိရဲ့သဘောထားတွေကိုတော်ထုတ်ခွင့်ရှိရမယ်။အဲ့ဒီပုံမှာဒီတိုင်းပြည်ကနေပြောမှာဥဆောင်တဲ့လူများစဉ်းစားရတယ်ရှိမယ်။ပဲဖြစ်တာလည်းရှိမယ်ဒါပေမဲ့ဘာပဲပြောပြောပြည်သူနဲ့အစိုးရနဲ့ဟာအင်မတန်မှနားလည်မှုရှိရှိတဲ့လူထုကရွေးချယ်တဲ့တော့တော်ရယ်ကောင်းဆောင်နေတဲ့တိုင်းပြည်ရဲ့စနစ်တစ်ခုအပြောင်းကိုလူချင်းတဲ့စိတ်တွေက1988မှာရေလိုချခဲ့ပါဘူးကြောင်းသားတွေမှာဟောလူငယ်တွေမှာဟောပြည်သူလူထုမှာဟောအဲ့ဒီအချိန်တည်းကကျွန်တော်တို့အားလုံးကဒီမိုကရေစီရေးကိုဒီမိုကရေစီနိုင်ငံတော်နိုင်ငံဖြစ်တည်ဆောက်မယ်ဒီမိုကရေစီကိုတိမ်ညွတ်အောင်မယ်ဆိုတော့သိခဲ့ပါပြီဗျအဲ့ဒါကဂျွန်လာမှာလည်းကျွန်တော်တို့အားလုံးနားလည်ခဲ့ပါပြီဗျအဲ့တော့အဲ့ဒီပုံမှာပဲဆက်လက်ပြီးတော့မှတုတ်ရှားရင်ဂျုံခံရင်လူဝဲရှိတက်လိုက်နောက်ပြန်လာကြလိုက်ဒီလူဝဲရှိတက်လိုက်နောက်ပြန်လာကြလာနေကျွန်တော်တို့ရတဲ့တော့ကြိုးစားရင်ဆော်ရက်ဒီစေဖြစ်တယ်လို့ပဲကျွန်တော်မြင်ပါတယ်ဗျဟုတ်ပါဘူ
းအဲ့ဒီရှင်လေးလုံးလှုပ်ရှားမှုကြီးကနေပြီးတော့ဟိုထွက်ပေါ်လာတဲ့နိုင်ငံကောင်းဆောင်ကြီးလည်းရှိလာတာပေါ့နော်ဥပမာဒေဂျောင်ဆန်းစုကြည်ဆိုရင်လေဒါရှင်လေးလုံးလူထုလှုပ်ရှားမှုမှာသူထွက်လာတယ်နောက်ပြီးတော့အရင်ဒီနိုင်ငံကြီးကောင်းဆောင်ကြီးဖြစ်တဲ့ဦးနုတို့ဦးကြီးချုပ်ဟောင်းဦးနုနောက်ဒီဥအောင်ကြီးတို့ဆိုရင်လည်းပါဝင်လာတာမျိုးရှိရပေါ့နော်ဒီလိုခေါင်းဆောင်တွေဒါမျိုးတွေနိုင်ငံရေးပုဂ္ဂိုလ်တွေထွက်လာတဲ့အခါမှာအဲ့တော့ចောင်းသားတွေဘက်ကလည်းဒါပံ့ပိုးမှုတွေရှိလာတယ်ဆိုတော့အဲ့ဒီလိုအကူပြောင်းကာလတွေမှာပေါ့နော်ကျမတို့ဒါတစ်ချိန်ပြန်ပြီးတော့ဟိုတင်ကန်းစာယူရမယ်အနေထားမျိုးဆိုလို့ရှိရင်ဒီကိုမြာရေးရဲ့အတွေ့အကြုံရဆိုလို့ရှိရင်အပြောင်းလဲနိုင်ငံရဲ့အပြောင်းလဲကာလမှာဟိုတကယ်အရေးပါတဲ့အရေးကြီးဆုံးအချက်ကဘာလဲရှင်
အကြီးကတော့ကျွန်တော်မြင်တာကအဲ့ဒီနိုင်ငံရေးပန်းတိုင်တစ်ခုရှောင်းလန်းတဲ့အခါမှာကျွန်တော်တို့ကမာရသွန်ကေးဝေးတစ်ခုလို့ပါပဲဒါတော့အခုလိုအခုမှတ်ရင်ချင်းနဲ့ပြောသွားလို့ပဲတော့ကျွန်တော်တို့ဝင်းကြီးချုပ်အောင်ဦးနူနောက်ဦးအောင်ကြီးအခုတော့ကွယ်လွန်သွားချာပြီပေါ့ဗျာနောက်နောက်အခုလက်ရှိတင်ဆက်ခဲ့တာအဲ့ဒီခေါင်းဆောင်တွေနေရာမှာကျွန်တော်အကဲဦးတင်ဦးဆိုလို့ရှိရင်လည်းတော်တော်ပါဘူးကျွန်မကြီးလည်းမကောင်းအောင်တက်လက်ကြည့်ပြီလေဟိုလက်ရှိတင်ကြနေတာလည်းအသက် concession နေဖြစ်တဲ့ကျွန်တော်တို့ဒေါ်ဆတ်စုကြည်ပေါ့ညာလက်ထပြည်သူများစုလုံးကတော့ညာစုကြီးကတိတ်ညွတ်ပြီးတော့မှထောက်ခံထားတော့ဒေါ်ဆတ်စုကြည်ပဲလက်ရှိကတော့ကျွန်တော်မြင်တာပေါ့နော်အဲလားတူပဲဂျန်တဲ့လူတွေလည်းတချို့လည်းလမ်းခူးလာမှာပဲဂျန်ခဲ့တာရှိတယ်အကြောင်းကြောင်းကြောင်းဟာဒါတွေကတော့ကျွန်တော်တို့အဖြစ်တင်လို့ညာလို့ကျွန်တော်မြင်ပါတယ်ဟောတင်ကားလာယူကြအနေနဲ့ပါရှိတယ်ဆိုတော့နိုင်ငံရေးဆိုတာတရက်တမနဲ့နဲ့ပြီးသွားတဲ့ကိစ္စရေရှည်မာရသွန်ကီးကိုဖြတ်တန်းတဲ့အခါမှာစိတ်တက်ကြက်ခိုင်ရက်တီကြက်ခိုင်မှမူရအရေးကြီးတယ်မရိုင်းမလဲအောင်ထိမ့်သိမ့်ပြီးတော့မှဆောက်ပြီးတော့မှဆောက်လျှောက်ပြီးတော့ဟုတ်ဘူးလျှောက်တင်နေဆိုရအချက်တွေတင်ကားလာပြီးပါတယ်နောက်တစ်ခုကနိုင်ငံရေးလုပ်တယ်ဆိုတာကတယောက်တည်းလုပ်လို့ရတဲ့ကိစ္စမဟုတ်ဘူးအများနဲ့လုပ်တဲ့အတွက်ကြောင့်သဘောထားကိုယ်လဲမှုတွေအဖွဲ့အစည်းဒီကွဲပြားပလီစီသဘောထားကိုယ်လဲမှုတွေများစွာရှိမှာပဲဒါပေမဲ့ဒီမိုကရေစီရဲ့ဒီကွဲလွဲခြင်းကဒီမိုကရေစီရဲ့အတားပြားဒီကွဲလွဲမှုကစူးစီးနိုင်အင်အားဖြစ်တဲ့ဆိုတဲ့သဘောတရားတွေကိုနားလည်မှုတို့တပါးပဲ
ဒါကတော့အပတ်စဉ်တင်ဆက်နေတဲ့မြမဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင
်။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါလေ။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ
်။တနင်္ဂနွေညချမ်း VOA မြန်မာပိုင်းရဲ့ Radio စီစဉ်ကို Radio ရုပ်သံစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းစီစဉ်ကိုတင်ဆက်မှာပါ။အာနာသိန်းစစ်ကောင်စီရဲ့ကြက်2000တန်ထုတ်ဝေတဲ့ကြရကြောင့်မြမစီးပွားရေးအခြေအနေပိုပြီးဆိုးလာခြင်းစစ်ကောင်စီကဖမ်းဆီးပြစ်ဒဏ်ချထားတဲ့ဒေါအောင်ဆန်းစုကြည်နဲ့ပတ်သက်တဲ့သတင်းတွေလည်းခက်စိတ်စိတ်ထွက်လာနေပါတယ်။စီးပွားရေးနိုင်ငံရေးအရာအကြက်ရိုက်နေတဲ့စစ်ကောင်စီဟာဒေါအောင်ဆန်းစုကြည်ကိုထုတ်ကစားပြီးလို့အကဲခတ်တွေကသုံးသပ်ပါတယ်။ကမ္ဘာမြမမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်မှာပါ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေစီးပွားရေးနိုင်ငံရေးအကြက်ဆိုင်နေတဲ့စစ်ကောင်စီဒေါအောင်ဆန်းစုကြည်ကိုထုတ်ကစားလာတဲ့ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါဇူလိုင်လနှောင်းပိုင်းမှာစစ်ကောင်စီဗဟိုဘဏ်ကကျပ်2000တန်ငွေဆက်ကူအသစ်ထုတ်ဝေတဲ့တရင်နဲ့ဒေါအောင်ဆန်းစုကြည်ကိုနေပြည်တော်အချုပ်ထောင်ကနေဒုဝန်ကြီးအဆင့်အင်အားတစ်ခုကိုပြောင်းရွှေ့လိုက်တယ်ဆိုတဲ့သတင်းတွေဟာအတော်လေးလှုပ်ခတ်ခဲ့ပါတယ်။ပြည်တွင်းပြည်ပမီဒီယာတွေမှာဥစားပေးသတင်းတွေဖြစ်ပေါ်ပြခဲ့ကြတာတွေ့ရပါတယ်။ဇူလိုင်31ရက်နေ့မှာ2000တန်ငွေဆက်ကူသစ်စတင်ထုတ်ဝေမယ်လို့စစ်ကောင်စီကဇူလိုင်23ရက်နေ့မှာကြေညာခဲ့ပါတယ်။2000တန်ကအမှန်တကယ်မထုတ်ဝေရသေးပါဘူး။ထုတ်ဝေမယ်လို့ကြေညာပြီးနောက်တနေ့မှာပဲကုန်စည်နှုန်းတွေနဲ့ငွေလဲလှယ်နှုန်းတွေခုန်တက်သွားခဲ့ပြီးဈေးကွက်ထဲမှာကမောက်ကမတွေဖြစ်ကာအယောင်းဝယ်ပိတ်တာတွေငွေလဲမရတော့တာတွေဖြစ်ခဲ့တာတွေ့ရပါတယ်။2000တန်ငွေဆက်ကူတိထုတ်ဝေမယ်ဆိုတဲ့သတင်းကြောင့်မြန်မာကျပ်ငွေတန်ဖိုးထိုးကျသွားခဲ့ပါတယ်။ဇူလိုင်24ရက်နေ့မှာမြန်မာကျပ်ငွေတသိန်းဟာထိုင်းဘတ်ငွေ1000အောက်ရောက်သွားခဲ့ရတယ်လို့ VOE သတင်းမှာဖော်ပြခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းခဲ့တဲ့2021ဖေဖော်ဝါရီမှာမြန်မာကျပ်ငွေတသိန်းမှာထိုင်းဘတ်ငွေ4000ဝန်းကျင်ရှိခဲ့တာနဲ့နှိုင်းယှဉ်ကြည့်ရင်စစ်တပ်ကအာဏာသိမ်းတာနှစ်နှစ်ကျော်ကြာချိန်မှာမြန်မာကျပ်ငွေတန်ဖိုးဘယ်လောက်ကျဆင်းသွားတယ်ဆိုတာတွေ့ကြရမှာဖြစ်ပါတယ
်။2000တန်ကြရကြောင်းရွှေဆိုင်တွေပိတ်ဈေးမေးသူတွေသာများပြီးအယောင်းဝယ်မရှိဖြစ်နေတဲ့ဆိုတဲ့သတင်းတပုတ်ကိုမြန်မာနောင်းကဇူလိုင်လ24ရက်နေ့မှာဖော်ပြခဲ့သလိုအေယာဝတီသတင်းဌာနကလည်းကျပ်2000တန်ကြရဒေါ်လာနဲ့ရွှေဈေးကွက်ကမောက်ကမဖြစ်ဆိုပြီးဖော်ပြခဲ့ကြပါတယ်။အဲ့ဒီသတင်းတွေမှာ2000တန်ငွေဆက်ကူတဲ့ထုတ်ဝေမယ်ဆိုတဲ့သတင်းကြောင့်ရွှေဈေးဟာတစ်ကျပ်သား32သိန်းဝင်းကျင်ကနေ36သိန်းဒေါ်လာဈေးကအမေရိကန်ဒေါ်လာကို3100ကျပ်ဝင်းကျင်ကနေ3500ကျပ်အထိနေချင်းညချင်းမှာခုန်တက်သွားခဲ့တယ်လို့ဆိုပါတယ်ဒါအပြင်ကျပ်2000တန်ထပ်မံရိုက်နှိပ်တာကြောင့်ဈေးကွက်ပြန်ရွှေ့ပြီးပုံမှန်မဟုတ်တဲ့ဈေးကွက်တွေဖြစ်ပေါ်လာနိုင်ပါတယ်စီးပွားရေးလုံရကန်ရတာပိုခက်ခဲလာနိုင်ပါတယ်။စီးပွားရေးလုပ်ငန်းနဲ့ဈေးကွက်တွေကိုအမိတ်အာဏာနဲ့ထိန်းချုပ်လို့မရနိုင်ပါဘူးလို့စီးပွားရေးပညာရှင်တွေကသုံးသပ်ကြကြောင်းလည်းရေးသားထားပါတယ်။ဂျပန် NHK သတင်းကတော့ကျပ်2000တန်ကိုစင်ပြူတော်ပုံနဲ့ထုတ်ဝေပါတယ်။စင်ပြူတော်ဟာအတိတ်နမိတ်ကောင်းဖြစ်ပြီးမြန်မာနိုင်ငံတော်ကြီးဖွံ့ဖြိုးတိုးတက်လာမယ်ဆိုတဲ့သဘောနဲ့စစ်ကောင်စီကထုတ်ဝေတာဖြစ်ပါတယ်။ဒါပေမဲ့2000တန်ထုတ်ဝေတာဟာစစ်ကောင်စီအနေနဲ့နိုင်ငံသားအယံဝင်ယော်နယ်လာပြီးအနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့တန်ခတ်တာတွေကြောင့်ထိခိုက်ခံစားနေရတဲ့ဆိုတာကိုပြသနေတာဖြစ်ပါတယ်။ဒါအပြင်ကြက်ငွေတန်မိုးဟာစစ်တပ်အာဏာသိမ်းပြီးနှစ်နှစ်တာအတွင်းမှာ90ရာခိုင်နှုန်းတန်မိုးကျဆင်းသွားတယ်လို့ဇူလိုင်လ31ရက်နေ့ကရေးသားထားပါတယ
်။စီးပွားရေးအခြေအနေကလည်းပိုဆိုးလာနိုင်ငံရေးကလည်းထွက်ပေါက်ပိတ်လာတော့စစ်ကောင်စီဟာဒေါအောင်ဆန်းစုကြည်နဲ့တက်ဆိုင်တဲ့သတင်းတွေထုတ်ပြီးကစားလာတာတွေ့ရတယ်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတူကမှတ်ချက်ပေးပါတယ်။ဟုတ်လဲဟုတ်ပါတယ်။ဇူလိုင်9ရက်နေ့မှာထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်းနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံပြီးနောက်ပိုင်းဒေါအောင်ဆန်းစုကြည်ကိုနေပြည်တော်အချုပ်ထောင်ကနေဒုဝန်ကြီးအဆင့်တွေနေထိုင်တဲ့အိမ်ယာတစ်ခုကိုရွှေ့ပြောင်းထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီသတင်းဟုတ်မဟုတ်အတည်ပြုနိုင်ဖို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူကိုမီဒီယာတွေကဆက်သွယ်မေးမြန်းခဲ့ပေမဲ့တိကျရှင်းလင်းတဲ့အဖြေမပေးခဲ့ပါဘူး။သူမသိပါဘူးလို့ပဲဖြေကြားခဲ့တာတွေ့ရပါတယ်။ဒီလိုအချိန်မှာပဲမျှော်လင့်မထားတဲ့သတင်းထုတ်ပြန်ချက်တစ်ခုဩဂုတ်လ1ရက်နေ့မှာထွက်ပေါ်လာခဲ့ပါတယ်။အဲ့ဒါကတော့စစ်ကောင်စီကပြစ်ဒဏ်လွတ်ငြိမ်းခွင့်အမိန့်နဲ့နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့ နိုင်ငံတော်သမ္မတဦးဝင်းမင်းတို့အပေါ်ချမှတ်ထားတဲ့ပြစ်ဒဏ်တချို့ကိုရာဇဝတ်ကျင့်ထုံဥပဒေပုံမှ401ပုံမှကွယ်တည်အရာလူငင်းသက်တာကွင်ပြုတ်လိုက်တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမင်းတို့ကိုထောင်ကလွတ်လိုက်ပြီလားလို့အန်အော်ဒကြီးဖြစ်ခဲ့ကြပြီမဲ့နောက်ပိုင်းမှာတော့ထောင်ဒဏ်33နှစ်ချမှတ်ထားတဲ့ဒေါ်ဆန်းစုကြည်ကို6နှစ်နဲ့ထောင်ဒဏ်12နှစ်ချမှတ်ထားတဲ့သမရဦးဝင်းမင်းကို4နှစ်ချော့ပေးခဲ့ခြင်းသာဖြစ်ပြီးလွတ်ပေးခြင်းမဟုတ်ဘူးဆိုတာသိရပါတယ်။အကျဉ်းထောင်အသီးသီးကအကျဉ်းသား9,900ကျော်လူငင်းကွင်ပြုတ်ခဲ့တယ်ဆိုပေမဲ့လေနိုင်ငံရေးအကျဉ်းသား130ဝန်းကျင်သာပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ထံကသိရှိရပါတယ
်။စစ်ကောင်စီရဲ့လူငင်းသက်သားခွင့်နဲ့ပတ်သက်ပြီး NUG လူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကတော့ဒေါ်အောင်ဆန်းစုကြည်ဟာလွတ်မြောက်တာမဟုတ်ပါဘူး။မတရားဖန်စီထားပြီးတော့ဆွဆွဲထားတဲ့ချမှတ်ထားတဲ့မတရားပြစ်ဒဏ်တွေကနေရှော့ပေါ်လိုက်တာဖြစ်ပါတယ်။ဒီဟာတစ်ခုကမှန်ကန်တဲ့လှုပ်ဆောင်မှုမဟုတ်သလိုစစ်မှန်တဲ့လွတ်မြောက်မှုမဟုတ်ပါဘူး။အစံဖတ်ဆေအုစုဟာပြည်သူလူထုကိုမျက်စီဝေဝါအထင်မှားအောင်လှုပ်ဆောင်တဲ့နည်းလမ်းတွေကျင့်သုံးပါတယ်။ဒါကြောင့်မို့လို့ဒေါ်လန်ရဲ့အသည့်ကိုဆက်လက်ထားရှိပြီးတော့ကိုလန်းကိုကိုဆက်ဆောင်မယ်။ကိုယုံကြည်ချက်အတိုင်းဆက်လက်သွားဖို့အတွက်ပြည်သူလူထုကိုလေးစားစွာဖြင့်တိုက်တွန်းအပ်ပါတယ်လို့ VOA ကိုပြောကြားခဲ့သလို NUG တရားရေးဝန်ကြီးဌာနကလည်းဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ဟာပြစ်မှုတစုံတရာကျူးလွန်ခြင်းမရှိဘဲတစ်ဖက်သက်လှုပ်ကြံဆွဆွဲဖမ်းဆီးခံထားရတာဖြစ်ပြီးသူတို့အပေါ်ချမှတ်ထားတဲ့ပြစ်ဒဏ်အလုံးဟာလည်းဥပဒေနဲ့ညီညွတ်ခြင်းမရှိဘူးလို့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာတွေ့ရပါတယ်
။အခုလိုစစ်ကောင်စီကဒေါ်ဆန်းစုကြည်ကိုပြစ်ဒဏ်တချို့ကလူငင်းခွင့်ပေးတာနဲ့ပတ်သက်လို့နိုင်ငံရေးအကဲကတ်တူကတော့စစ်ကောင်စီအနေနဲ့ဒေါ်ဆန်းစုကြည်ဆိုတဲ့ကတ်ကိုထုတ်သုံးလာတာဟာသူတို့ဘယ်လောက်အထိအကြက်တဲဖြစ်နေတယ်ဆိုတာကိုပြတ်တာပါပဲ။ဘာကြောင့်လဲဆိုတော့စစ်ကောင်စီရဲ့ရည်ရွယ်ချက်ကအနာဂတ်နိုင်ငံရေးမှာဒေါ်စုမပါဝင်ရေးဒေါ်စုကိုဖယ်ထုတ်ထားရေးပါ။ဒါပေမဲ့အခုဒေါ်စုကိုထုတ်သုံးလာရပြီဆိုကြတဲ့ကသူတို့ရှေ့ဆက်သွားဖို့ခက်နေပြီဆိုတာသိတာပါတယ်။နောက်တစ်ခုကအခုလိုဒေါ်စုကိုထုတ်သုံးလာခြင်းဟာအာဆီယံနဲ့နိုင်ငံတကာကိုဝေဝါးသွားအောင်လုပ်တာဖြစ်နိုင်တယ်လို့တပြိုင်တည်းမှာ NUG ထဲမှာမတီးမငြိမ်ဖြစ်အောင်အားနည်းသွားအောင်လုပ်တာလည်းဖြစ်တယ်လို့မြင်ပါတယ်။ဒါကြောင့် NUG ဟာသဘောတရားကြီးအရာပူမိုခိုင်မာအောင်ပူကြစ်လက်အောင်တိုင်းရင်းသားတွေနဲ့ပူနားလည်မှုရရှိအောင်တည်ဆောက်ဖို့လိုပါမယ်။နောက်တစ်ခုကစီးပွားရေးပါ။စီးပွားရေးအခြေအနေကအတော်ဆိုးနေပါပြီ။ပြိုကျသွားနိုင်ပါတယ်။ဒါကြောင့်NUG ကောင်းဆောင်တွေတော်လိုင်းရေးကောင်းဆောင်တွေဟာနိုင်ငံရေးကိုပဲအာရုံမစိုက်သင့်ပါဘူးစီးပွားရေးကိုလည်းအာရုံစိုက်သင့်ပါတယ်ဆိုလိုတာကစီးပွားရေးလက်နက်ကိုလည်းတုံးသင့်တယ်လို့ယူဆပါတယ်ဘာကြောင့်လဲဆိုတော့စီးပွားရေးပြိုရင်နိုင်ငံရေးလည်းလိုက်ပြိုတယ်ဆိုတာကိုမိမထားဖို့လိုပါတယ်လို့ဆိုပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုဆောင်းပါရှင်ပြည်သွင်းနိုင်တဲ့တူအလိမာကတင်ဆက်ခဲ့တာပါအခုတော့ ISP မြန်မာမြင်ကွင်းတဲ့မှတ်စုအစီအစဉ်ကိုကြည့်ရှုနားဆင်ရအောင်ပါရှင်2023ခုနှစ်ပထမ6လအတွင်းမှာနိုင်ငံအနှံ့နေအိမ်နဲ့အဆောက်အုံ24,000ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ ISP မြန်မာရဲ့ဒီတပတ်မြင်ကွင်းကျင်းမှတ်စုအစီအစဉ်မှာလက်နက်ကင်ပဋိပက္ခကြောင့်ဒီတိုက်ပွဲတွေဖြစ်စဉ်တွေကြောင့်နိုင်ငံတဝန်းနေအိမ်အဆောက်အုံမီးရှို့ဖျက်ဆီးခံရမှုအခြေအနေတွေကိုအချက်လက်အခြေပြုပိုင်းခြားဖော်ပြထားပါတယ်။
ခုနှစ်ပထမ6လအတွင်းနိုင်ငံအနှံ့လက်နက်ကင်ပဋိပက္ခတွေကြောင့်နေအိမ်အဆောက်အုံ24,000ကျော်မီးရှို့ဖျက်ဆီးခြင်းခံခဲ့ရပါတယ်။အဲ့ဒီအခြေအတွက်ဟာစစ်အာဏာသိမ်းမှုအလွန်နှစ်နှစ်ကျော်ကာလအတွင်းမီးရှို့ဖျက်ဆီးခံရမှုတွေရဲ့30ရာခိုင်နှုန်းနီးပါးအထိရှိခဲ့ပါတယ်။ဆေးဥချုပ်ရေးကြေညာခဲ့တဲ့ခုနှစ်ဖေဖော်ဝါရီလအတွင်းမှာလည်းမီးရှို့ဖျက်ဆီးခံရမှုတွေကပြန်လည်မြင့်တက်ခဲ့ပါတယ်။ဖေဖော်ဝါရီလအတွင်းနေအိမ်အဆောက်အုံ9,900ကျော်မီးရှို့ဖျက်ဆီးခံခဲ့ရပြီး84ရာခိုင်နှုန်းကဆေးဥချုပ်ရည်မြို့နယ်တွေမှာဖြစ်ခဲ့တာပါ။အာနာသိမ့်မှုအလွန်နှစ်နှစ်ကျော်ကာလအတွင်းမှာတော့နေအိမ်အဆောက်အုံ8,100ကျော်မီးရှို့ဖျက်ဆီးခြင်းခံခဲ့ရပါတယ်။စကိုင်းတိုင်းအတွင်းနေအိမ်အဆောက်အုံမီးရှို့ဖျက်ဆီးခံရမှုတွေကဆက်ပြီးမြင့်တက်နေစေပါပဲ။အခုနှစ်6လတာအတွင်းမီးရှို့ဖျက်ဆီးခံရမှုတွေရဲ့84ရာခိုင်နှုန်းကျော်ကစကိုင်းတိုင်းမှာဖြစ်ခဲ့တာပါ။ အာဏာသိမ်းမှုအလွန်နှစ်နှစ်ကျော်ကာလအတွင်းစကိုင်းတိုင်းမှာနေအဆောက်အုံ 5,900 ကျော်မိရှုဖြစ်စီခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ်ဒုတိယအများဆုံးကမကွေးတိုင်းမှာဖြစ်ပြီးနေအဆောက်အုံ 12,000 ကျော်မိရှုဖြစ်စီခံခဲ့ရပါတယ်နိုင်ငံအနှံ့မျိုးနယ်စုစုပေါင်းရဲ့၃ပုံတစ်ပုံနီးပါးမှာနေအိမ်အဆောက်အုံမိရှုဖြစ်စီခံရမှုတွေရှိခဲ့ပါတယ်။စကိုင်းတိုင်းထဲမှာစုစုပေါင်းမျိုးနယ်38ခုရှိတဲ့အနက်32မျိုးနယ်မှာမိရှုဖြစ်စီခံရမှုတွေရှိခဲ့တာပါ။ဒါအပြင်ကရင်ပြည်နယ်မှာမျိုးနယ်9ခုရှိတဲ့အထက်က6ခုမှာမိရှုဖြစ်စီခံရမှုတွေရှိခဲ့ပါတယ်။အများဆုံးမိရှုဖြစ်စီခံရတဲ့မျိုးနယ်ကရွှေဘိုမျိုးနယ်ဖြစ်ပြီးနေအိမ်အဆောက်အုံ8200ကျော်မိရှုဖြစ်စီခံခဲ့ရပါတယ်။ခုနှစ်ဖေဖော်ဝါရီလကနေဇွန်လအတွင်းစေအုပ်ချုပ်ရေးမြို့နယ်တွေမှာနေအိမ်အဆောက်အုံ1000ကျော်မိရှုဖြစ်စီခံခဲ့ရပါတယ်စေအုပ်ချုပ်ရေးမြို့နယ်ပေါင်း58ခုရှိတဲ့အနက်25ခုမှာနေအိမ်အဆောက်အုံမိရှုဖြစ်စီခံရမှုတွေရှိခဲ့ပါတယ်မိရှုဖြစ်စီခံရမှုတွေရဲ့92%ရာခိုင်နှုန်းဟာစကိုင်းတိုင်းကစေအုပ်ချုပ်ရေးကြီးညာခံထားရတဲ့မြို့နယ်6ခုမှာဖြစ်ခဲ့တာပါစကိုင်းတိုင်းခင်ဦးမြို့နယ်မှာမလာအတွင်းနေအိမ်အဆောက်အုံ 2,300 ကျော်မိရှုဖြစ်စီခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ
်ဒါကတော့တနင်္ဂနွေညချမ်းတိုင်းတင်ဆက်နေတဲ့ ISP မြန်မာမြင်ကွင်းကျဲမှတ်စုအစီအစဉ်ပါအခုတော့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင
်ဒေးရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ
်။ကြောကြောဦးဆိုတဲ့သောရရှင်က VOA နေ့စဉ်ထုတ်လွှင့်ပေးလို့ကျေးဇူးတင်ပါတယ်လို့ရေးလာတာပါ။အားပေးဆိုတဲ့တော်ရှင်ကတော့ Telegram link လေးချပေးလို့ရလားလို့မေးလာပါတယ်။ဟုတ်ပါတယ်။ကျမတို့ VOE ကကျမတို့ရဲ့သတင်းတွေကို VOE Telegram စာမျက်နှာအတစ်ဖွင့်ပြီးတော့ကို VOE သတင်းတွေကိုတင်ဆက်ပေးနေပါပြီနော်။ကျမတို့ရဲ့ Telegram စာမျက်နှာနဲ့ချိတ်ဆက်ထားလိုက်မယ်ဆိုရင်ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိမှာဖြစ်ပါတယ်။ VOE Telegram တရားဝင်စာမျက်နှာနာမည်က VOE Bemi ဆိုတဲ့နာမည်နဲ့ဘေးနားမှာ Blue Mark အပြောင်းအလဲအမှတ်လေးပါပါတယ်နော်။စင်တူယုံမနံပါတ်နဲ့လည်း view ပဲမိဆိုပြီးရှိလို့သတိပြုစေချင်ပါတယ်။ဒီသောရရှင်က Telegram link လေးပေးပါဆိုလို့ဟုတ်ကဲ့။ကျွန်တော်စာမျက်နှာလိပ်စာက t.me/bamisviewnews ဖြစ်ပါတယ်။စလုံးပေါင်းက t.me/burmesevoanews ဖြစ်ပါတယ်ရှင်။ view သတင်းတွေကိုပရိသတ်တွေစီကိုအမြဲဆုံးပို့ပေးနိုင်ဖို့အစဉ်ကြိုးစားနေပါတယ်နော်။အထက်သောရရှင်တယောက်ကတော့ VOE ကိုစာရောက်ပြီးသွားရင် conversation တွေကိုဖျက်ပြရမှာပါမယ်သနာကျော်တဲ့အဲ့တော့စာလေးကိုဖတ်ပေးပါဆိုပြီးပြောလာပါတယ်ဒီသောရရှင်က VOE ကိုအားပေးလာခဲ့တာ1980ခုနှစ်6တန်းကျောင်းသားကလေးကပါအဲ့တော့ကသတင်းကြီးညာတဲ့ဦးထွန်းအောင်ဦးဝင်းအောင်ဒေါ်လာလာတဲ့အဲ့တန်းနေနဲ့ရင်းနှီးလာခဲ့တာအခုနောက်ပေါ်အဖွဲ့သားတွေအားလုံးနဲ့လည်းရင်းနှီးခင်မင်မိပါတယ်အဖွဲ့သားတွေအားလုံးကျန်းမာချမ်းသာကြပါစေဆိုပြီးတော့ဒီတော့ရှင်အောင်မင်းထွန်းဆိုတဲ့တော်ရှင်ရေးလာပါတယ်ရှင်ဟုတ်ကဲ့ပါကျွန်မစာကိုတွေးပါရနော်အခုဖော်ပြပေးပါတယ်ရှင်အဲ့ဒါကြောင့်မလို့ကျွန်မတို့ view ကိုစာရေးတဲ့စာတွေဆိုရင်လို့ဖျက်ပြစ်ချင်ပါတယ်ဆိုတော့အခုဖျက်ပြစ်လို့ရပါပြီလို့ဆိုရင်စိတ်တွေကြားတဲ့ကနေပြီးတော့စာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်တော်ရှင်နောက်တစ်ယောက်ကတော့အစရတော်ဆိုတဲ့တော်ရှင်ပါသူကradio frequency တွေကိုစာရိုက်ပြီးတင်ပေးပါလားတဲ့သူက view ကိုလိုင်းဒိုမီတာနဲ့ဖမ်းလို့ရတဲ့ radio line တွေတင်ပေးပါဆိုတော့ပြောလာတာပါတပ်ပုံတွေကဖတ်ရတာအဆင်မပြေလို့ပါတဲ့ဟုတ်ကဲ့ပို့ပေးလိုက်ပါမယ်နော် ရေဒီယိုကအပေးတဲ့သောရရှင်ဖြစ်ပါတယ်ဒီသောရရှင်ကိုတစ်ဆက်တည်းပြောချင်တာဒီသောရရှင်ကမက်ဆေ့ချ်ကလည်းစာရေးလာတယ်ဆိုတော့ကျွန်တော်တို့အစီအစဉ်တွေကိုရေဒီယိုပြင် Facebook နောက်ပြီးတော့ဒီဂျူရုဆလောင်ကနေပြီးတော့လည်းကြည့်ရှုလို့ရပါတယ်လို့ဟိုပြောတာပြောရတာရေဒီယိုကဖန်တာကတော့ဈေးအသက်သာဆုံးဖြစ်ပါတယ်နော်တယ်လီဖုန်းနဲ့သုံးရင်တော့တယ်လီဖုန်းကနေပြီးတော့လည်းဒီ data ဘိုးတွေကတော့ကုန်တက်လို့ပါဒါနဲ့ကျမတို့ပြီးခဲ့တဲ့တစ်ခါမြန်မာနိုင်ငံကအကြောင်းသားအရွယ်လူငယ်လေးတွေပညာရေးဒီစီးပွားမှုအပိုင်းအရင်ပဲခက်ခဲနေပါတယ်ဆိုတဲ့စာရီကိုထုတ်လွှင့်ပေးလိုက်ပါတယ်နော်အဲ့ဒီစာရီကြားလို့ပဲလားဒါမှမဟုတ်တိုက်ဆိုင်လို့ပဲလားတော့တိကျမသိပါဘူးဒီတပတ်ထဲမှာ messenger ကနေပြီးတော့စာရေးပို့လာတဲ့ဒီကိုထက်မြက်ကျော်ကလည်းရန်ကုန်ကပါတဲ့အသက်က18နှစ်ပါသူ့ရဲ့နေစဉ်ဘဝမှာပြဿနာမျိုးစုံကြုံနေရပါတယ်ဆိုတော့သူစာရေးပြောလာတာပါလူတွေကဒီလူမှုဆက်ဆံရေးမှာလည်းခက်ခဲရတယ်လို့မျိုးဉာဏ်ပညာဘိုင်းမှာပါနေကြပါတယ်ကျွန်တော်အောင်မြင်အောင်စူးစမ်းခြင်းပါတယ်ဒါပေမဲ့အရန်စိတ်သက်ကြနေတာဘယ်လိုလုပ်ရမလဲကုညီပေးပါအောင်လို့ရေးလာတာပါမမဖြီကအကြောင်းသားရွယ်လူငယ်လေးတယောက်ကြံရမရအကူအညီတောင်းလာတာဖြစ်ပါတယ်ဒီလိုထွက်ပေါက်မဲ့နေတဲ့လူငယ်တွေမြန်မာနိုင်ငံမှာဘလောက်တောင်များနေလဲဆိုတာစဉ်းစားကြည့်လို့မရလောက်အောင်ပါနော်ကျွန်တော်ဗီဒီယိုကိုတော့ရရှင်နေစာရေးရေးတဲ့အခါမှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုကေရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုမှတ်ချက်ပေးပြီးတော့ရေးလာတဲ့စာရေးကိုကျွန်တော်တို့အစီအမဲလက်ခံရရှိပါတယ်ရှင်ဒီတစ်ပတ်တော့ဒီလိုမျိုးကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာတဲ့တော်ရရှင်ရဲ့စာရေးကိုတတိကြီးဖော်ပြပေးသွားခြင်းပါတယ်ပထမဆုံးတော်ရရှင်ကကမ္ဘာမီဒီယာတွေအနေနဲ့လှုပ်တဲ့နဲ့ကိစ္စများဆိုပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ်
ကမ္ဘာမီဒီယာတွေအနေနဲ့အခုချိန်မှာထင်မြင်ယူဆချက်တွေသုံးသပ်တင်ပြချက်တွေကအရေးမကြီးဘူးလို့ထင်တယ်။တကယ်စေနာထားရင်မြမပြည်သူတွေမတရားတပ်ဖြတ်ခံအကြမ်းဖက်ခံချိမ့်ချောက်ခံနေရတာတွေကိုသာကမ္ဘာကြီးတရားရေးသားဖို့တကယ်လိုအပ်တာပါ။အပြုသဘောဆောင်တဲ့ရေးသားမှုမျိုးလူသားဆန်တဲ့ရေးသားမှုမျိုးတွေကိုဖြစ်ဖို့လိုပါတယ်။ကမ္ဘာကြီးရဲ့နိုင်ငံတိုင်းမှာစစ်တပ်ဆိုတာဘလို့စီးမြင်ဥပဒေတွေနဲ့ဘလို့ကျင့်ဝတ်တွေကိုလိုက်နာဆောင်ထင်းပြုမှုနေထိုင်ခြင်းသုံးသင့်တယ်လဲဆိုတဲ့အချက်ကိုကဘာကြီးတည်အောင်ရေးသားပေးကြဖို့လိုအပ်ပါတယ်။ဒါမှသာစစ်တပ်ကျူးလွန်နေတဲ့အပြစ်တွေကိုကဘာကြီးကထင်ထင်ရှားရှားတွေ့မြင်ရပါလိမ့်မယ်။ကဘာကြီးကမသိတာတော့မဟုတ်ပါဘူး။မသိသလိုမဆိုင်သလိုနေနေတဲ့အတွက်ကဘာကြီးကိုဖိအားဝိုင်းပေးကြဖို့လည်းတိုက်တွန်းပါတယ်။ဆက်ကဆက်ကမြမပြည်သူအားလုံးကိုတတ်ဖြတ်နေတာဟာကြောက်စရာရက်စက်မှုကြီးပါ။တိုင်းပြည်ကိုကာဝယ်ရမယ့်စစ်တပ်ကဘရင်လုတ်ချင်လို့အာဏာလုတယ်အပြစ်မဲ့ပြည်သူတွေကိုတပ်ဖြတ်အကြမ်းဖက်အိမ်တွေမီးရှို့မရင်းကျင့်ကလေးငယ်တွေကိုပါတပ်ဖြတ်တဲ့အထိရက်ဆက်နေကြတာကိုဒါဟာတိုင်းပြည်ကိုကာကွယ်နေတဲ့စစ်တပ်ပါလို့ခင်ဗျားတို့ပြောနေအောင်ပါလားဒါစစ်တပ်မဟုတ်တော့ပါဘူးအကြမ်းဖက်သမားတွေရဲ့လုပ်ရက်တွေပါဥပဒေမဲ့တပ်ဖြတ်ခံနေရတာအပြင်ထွက်ပြေးတိမ်းရှောင်နေရလို့နေစရာမရှိတော့တဲ့မြန်မာပြည်သူတွေရဲ့အသက်ပေါင်းများစွာကိုကယ်တင်ကူညီလူသားဆန်ပေးကြဖို့ကဘာကြီးကိုတောင်းဆိုပြရစီ
ဒရင်နဲ့ပတ်သက်ပြီးတော့သုံးသက်ချက်တွေမတင်ပြနေပါနဲ့တဲ့တကယ်ဖြစ်နေတဲ့အဖြစ်တွေကိုပဲကဘာကြီးသိအောင်ရေးသားဖို့တကယ်လိုအပ်ပါတယ်လို့ရေးလာပါတယ်နောက်ထပ်သောရရှင်တယောက်ကတော့မြန်မာနိုင်ငံမှာအခုမကြခင်ကပဲထုတ်ဝေလိုက်တဲ့ကျပ်2000တန်းငွေဆက်ကူတင်တဲ့ပတ်သက်ပြီးတော့ရေးလာတယ်သောရရှင်မှာသူစာရေးတော့ကတော့ဒီငွေဆက်ကူတင်ထုတ်မယ်ဆိုပြီးတော့တရင်ထွက်ထွက်ချင်းသူစာရေးလိုက်တာဖြစ်ပါတယ်အခုတော့တကယ်ပဲငွေဆက်ကူကလည်းထုတ်ဝေလိုက်ပြီဖြစ်ပါတယ်ဒီသောရရှင်အဲ့ဒီကစိုးရိမ်နေတဲ့ဒီအကြောင်းမြန်မာနိုင်ငံမှာကုန်စည်နှုန်းတွေတက်တော်မလားဆိုပြီးတော့ဖက်ဖက်ကကြက်တဲနေပါပြီဆိုတော့ရေးလာတာဖြစ်ပါတယ်
။အာဏာသိမ်းထားတဲ့စစ်ကောင်းဆောင်တွေလှုပ်ချင်တာလုပ်နေလို့ပြည်သူတွေအတော့အကြက်တဲဖြစ်နေရပါတယ်။ဘူပန်ဆိုတာကလည်းသူတို့ပဲထိန်းချုပ်ထားတာတဲ့။ပုဂ္ဂလိကဘဏ်ကဆရာကြီးတွေပြောတာကတော့သူတို့လည်းပဲဘူပန်နဲ့ UAB ဘဏ်တို့ရဲ့ rate ကိုကြည့်ပြီးတော့တခြားဘဏ်တွေလည်းဒေါ်လာ rate ကိုလိုက်ချိန်ကြတယ်တဲ့။သူတို့သက်ဆိုင်ရာ page မှာကြီးညာထားတာကဈေးတစ်မျိုး၊နောက်ကွယ်မှာတော့ကတ်တွေနဲ့ရှင်းတဲ့ခါမှာဖြတ်တဲ့ဈေးကတစ်မျိုးပါတဲ့။CB ဆိုရင်ဒေါ်လာကို3400ကျပ်ကျော်နှုန်းနဲ့ဖြတ်ပါတယ် UAB ရဲ့ငွေလဲနှုန်း rate ကပိုအများဆုံးနဲ့ပြည်တွင်းဘဏ်တွေလည်းအရေးပေါ်အစည်းအဝေးတွေလုပ်ကြရတာကြားတယ်တဲ့ရောင်းမှာဆိုရင်ဒီ2000တန်ကျောင်းရောင်းဝယ်အားလုံးဘာလို့မှမသိဘူးဖြစ်နေကြပါတယ်ကျင်ညာတော့သာအကန့်အသတ်နဲ့ထုတ်မပြောတာဘလို့ထုတ်မယ်ဆိုတာမပြောဘူးလေအခုချိန်မှာကအားလုံးကြီးရဲ့ရိုက်နေတယ်လို့ပြည်သူတွေလည်းခြေကံကုန်စည်နှုန်းကြီးရဲ့တွေကိုခံနေကြရပါတယ်သူတို့ကြောင့်နိုင်ငံကအမှန်တကယ်ကိုဇောက်ထိုးကြနေပါပြီဘာတစ်ခုမှလည်းမထိန်းနိုင်ပါဘူးစီကစားတဲ့သူတွေကိုထိမ့်ဖို့မပြောနဲ့သူတို့ကိုယ်တိုင်လည်းအကြက်တဲဝဲကြီးရဲ့ထဲရောက်နေကြတာပါဘူပန်ဆိုတာကလည်းသူတို့ပဲထိမ့်ချုပ်ထားတာတဲ
့ဟုတ်ကဲ့ပါဒီစာကတော့ဒီငွေဆက်ကူတင်မထွက်ခင်မှာရေးလိုက်တဲ့စာပါသူပြောသလိုပဲဒီငွေဆက်ကူ တင်မထွက်ခင်မှာရောအခုထွက်ပြီးတော့ရောကုန်စည်နှုန်းတွေတစ်ချိန်လုံးတက်နေတဲ့အခြေအနေကတော့လက်တွေ့ကြုံတွေ့နေရတာဖြစ်ပါတယ်နော်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်သရရှင်တွေအားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုမိပါတယ်ရှင်ဘာလို့ပြည်ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းViewy Bambis News ဆိုရယ် Viewy မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Viewy မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မဲသနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်အခုလို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးကြလို့လည်းကျေးဇူးအထူးတင်ပါတယ်အခုတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုပြောပြမှာပါရှင်ဂျာမနီနိုင်ငံတောင်ပိုင်းကနေဂျာဘန်ကင်းတစ်ခုမှာနာမည်ကျော်ဒီ Mickey Mouse ပုံစံဝင်းကဘာကြီးတစ်ခုဖန်တီးထားပါတယ်ဂျပန်နိုင်ငံကယထာဘူတာတစ်ခုမှာအလိုလျောက်စကားပြန်ပေးနိုင်တဲ့ဘာသာပြန်ပရင်းပေါက်တွေကိုယထာလက်မှတ်ရောင်းတဲ့နေရာမှာစတင်အသုံးပြုနေပါပြီ။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချက်နဲ့အတူမခင်ဖြူထွေးကပြောပြမှာပ
ါ။ဂျာမနီနိုင်ငံတောင်ပိုင်းကနေကြပန်းကင်းတစ်ခုမှာနာမည်ကျော် Mickey Mouse ပုံစံဝင်ကဘာကြီးတစ်ခုကိုဖန်တီးထားပါတယ်။ဘောလုံးပင်၄ခွင်းစာလောက်ရှိတဲ့နေသားကင်းကြီးထဲမှာ Disney Company အနှစ်တရာပြည့်အထိမ်းအမှတ်အဖြစ်နဲ့ဒီဝင်ကဘာကြီးကိုဖန်တီးချတာပါ။ပူလီအန်ဆိုသူလက်သမားတို့ကဖန်တီးခဲ့တာဖြစ်ပြီးဒါသူ့ရဲ့25ခုမြောက်လိုက်ရလဲဖြစ်ပါတယ်။သူဟာခုလိုပုံဖော်တာတွေကို1999ခုနှစ်ကတည်းကစတင်လုပ်ဆောင်ခဲ့တာဖြစ်ပြီးတော့လီယိုနာဒိုဒါဗင်ချီပုံကအစဥရောပမြေပုံအစုံဖန်တီးခဲ့တဲ့သူလည်းဖြစ်ပါတယ်။ဒီနှစ်ပုံစံကတော့ Disney Company ရဲ့ Mickey Mouse နဲ့ Minnie Mouse ပုံစံဖြစ်ပြီးအပင်ပေါင်း36,000ကျော်နဲ့နှစ်မိုင်ပတ်လည်လေကွင်းကြီးထဲမှာဖန်တီးချတာပါ။မေလမှာစတင်ဆိုင်ပြုခဲ့တာဖြစ်ပြီးတော့ယူနစ်မျိုးကကျောင်းသူကျောင်းသား22ယောက်ပါဝင်တဲ့အဖွဲ့တစ်ခုကလည်းကူညီတိုက်တာပေးခဲ့ပါဗျ။ဒီဝင်ကဘာကြီးတဲ့ကိုဝင်ပြေးတဲ့ကလေးတွေအနေနဲ့အမတ်တရတစိတ်တုံးလေးတွေကိုလည်းစုဆောင်းနိုင်ပါတယ်။ကြအပြင်တခြားဂိမ်းကစားနည်းတွေနဲ့ပဟေလိနေကုန်တွေကိုလည်းဖြည့်ရှင်းကစားနိုင်ပါတယ်ရှင
်။ RS Obama ပြည်တော်စု UAE ကအဘူဒါဘီမြို့မှာမောင်းသူမဲ့ယင်တွေကိုလူစီးများလာစေဖို့ရည်ရွယ်ပြီးပြရိုက်တွေနဲ့အပန်းဖြေနားစရာကမ်းခြေတွေရှိတဲ့စာဒီယာနဲ့ယားစ်ဂျွန်းတွေကိုမောင်းသူမဲ့ကားတွေနဲ့အခမဲ့ပို့ဆောင်ပေးနေပါတယ်။နိုင်ငံတကာမောင်းသူမဲ့ကားကုမ္ပဏီတစ်ခုဖြစ်တဲ့ We Ride ကုမ္ပဏီနဲ့ပူးပေါင်းပြီးနိုင်ငံရဲ့အများပြည်သူတည်ယူပို့ဆောင်ရေးကွန်ရက်ကိုတိုးချဲ့ဖို့အတွက်လှုပ်ဆောင်တဲ့ကြိုးပမ်းချက်တစ်ခုလည်းဖြစ်ပါတယ်။2021ခုနှစ်ခရဲကစတင်မိတ်ဆက်ပေးခဲ့တဲ့မောင်းသူမဲ့ကားနည်းပညာကို UAE ကလမ်းတွေပေါ်မှာစတင်စမ်းသပ်နေတာတနည်းကြော်ကြာရှိလာနေပါပြီဒီမောင်းသူမဲ့ကားတွေမှာစင်ဆာတွေတက်ဆင်ထားသလို ကင်မရာ10လုံးလဲပါဝင်ပြီးကတ်စတီယာရိုင်အနောက်မှာဘေးကင်းလုံခြုံရေးအတွက်လူတစ်ယောက်ကလည်းလိုက်ပါစီးနေမှာပါကားအတွင်းမှာလည်းအရေးပေါ်အခြေအနေကြုံလာရင်ကားကိုရပ်တန့်သွားစေဖို့အတွက်နှိပ်လို့ရတဲ့အရေးပေါ်ခလုတ်တက်ဆင်ထားပါတယ်လို့ We Ride ကုမ္ပဏီကပြောပါတယ်ခင်ဗျာ
ချစ်ပါနေကငါယထားပူတာတစ်ခုမှာအလိုလျောက်စကားပြန်လုပ်ပေးနိုင်တဲ့ဘာသာပြန်ပြင်ပေါက်တွေကိုယထားလက်မဲ့ရောင်းနေနေရမှာစတင်သုံးနေပါပြီစီဘူးယထားပူတာယုံမှာတက်ဆင်ထားတဲ့ဒီဆက်တွေဟာယထားစီးခီးတွေတွေနဲ့ယထားဝန်ထမ်းတွေအကြားစကားပြောစွဆက်သွယ်နိုင်မှုအတွေ့လှုပ်ဆောင်ပေးနိုင်ပါတယ်ဂျပန်ဘာသာစကားကနေအင်္ဂလိပ်ပြင်သစ်အယုံနဲ့စပိန်ဘာသာစကားအပါအဝင်ဘာသာစကားပေါင်း12မျိုးကိုဖန်ထားပြင်ပေါ်မှာပြောစွဆက်သွယ်နိုင်မှုအတွေ့လှုပ်ချတာပါတနေ့ကိုလူတသိန်း3000ကျော်ခီးသွားလာနေတဲ့လူသွားလာအစီကားဆုံးဘူဒာယုံတစ်ခုဖြစ်တဲ့စီဘူးရှီနီဂျူကူဘူဒာယုံမှာ3လကြာအစမ်းသဘောအနေနဲ့တက်ဆင်ထားတာဖြစ်ပြီးတော့အဆင်ပြေတယ်ဆိုရင်တော့တခြားနေရာတွေမှာပါတက်ဆင်သွားမှာပါဒီဘာသာပြန်ဆက်ကိုအသုံးပြုပြီးတော့ခီးသွားတွေအနေနဲ့ဒေသဆိုင်ရာအချက်လက်တွေလမ်းညွှန်ချက်တွေကိုမေးမြန်းနိုင်ပါတယ်အရင်က3လကြာဖြစ်တဲ့ပုံမှန်လက်မှတ်ထုတ်ပေးတဲ့ဆက်တွေလူနဲ့ရောင်းတဲ့နေရာတွေကိုလည်းဆက်ပြီးတော့ဖွင့်ပေးချမှာပါပြီးခဲ့တဲ့လအတွင်းဂျပန်နိုင်ငံကကမ္ဘာလက်ခီးသွားနှစ်တန်းကျော်လာရောက်ခဲ့ပြီးဂျပန်ရန်ွေတန်ဖိုးကျဆင်းမှုကြောင့်အမေရိကန်နဲ့ဥရောပကဧည့်သည်တွေဟာကက်ယောဂါမတိုင်ခင်ကာလကချက်ပိုးပြီးတော့များလာခဲ့ပါတယ်ရှင
်တရုတ်နိုင်ငံပေကျင်းမြို့တော်မှာတက်ကြီးဖက်ရှင်ဖြိုးပွဲတစ်ခုကိုပြီးခဲ့တဲ့ပတ်ကချင်းပါခဲ့ပါတယ်ခေတ်သစ်မှာနေဝင်စီးစာအလှကိုပျော်ပျော်ပါပါခံစားခြင်းလို့နာမည်ပေးထားတဲ့ဒီဖက်ရှင်ရှိုးပွဲကိုတက်လက်ပိုင်းနဲ့တက်ကြီးမော်ရယ်တွေပါဝင်ခဲ့ကြပါတယ်အခုလိုနှစ်စဉ်ကျင်းပတဲ့ပွဲဟာ36ကြိမ်မြောက်ကျင်းပတာဖြစ်ပြီးနာမည်ကျော်ဝူဒီလို့ဖက်ရှင်အကျော်မော်ရယ်လည်းပါဝင်ခဲ့ကြပါတယ်အခုလိုတက်ကြီးဖက်ရှင်ရှိုးမှာပါဝင်ဆင်နွှဲခြင်းအဖြစ်ခေတ်သစ်ဖက်ရှင်ရေးစီးနဲ့အပြောင်းလဲတွေပေါ်မှာမျက်ခြေမပြတ်ရှိနေနိုင်တယ်လို့လည်းသူကပြောပါတယ်တရုတ်ပြည်မှာအသက်ကြီးတဲ့သူတွေကိုဘေးဖယ်ခံထားရတာများတာကြောင့်အခုလိုပွဲမျိုးတွေဟာစိတ်လွတ်လပ်ပေါ်ပါစေတယ်လို့အသက်65နှစ်အရွယ်ပါဝင်တဲ့မော်ဒယ်တဦးကပြောပါတယ်ပါဝင်တဲ့လူအများစုဟာအသက်55နှစ်ကနေ80အတွင်းရှိကြပြီးတော့အယောင်ဆန်းဆန်းဖက်ရှင်ဝတ်စုံမျိုးစုံကိုဝတ်ဆင်ထားကြပါတယ်လူပေါင်း2000လောက်ကအဖွဲ့ပေါင်း62ဖွဲ့အနေနဲ့ပါဝင်ရှင်ပြိုင်ခဲ့ကြတဲ့ဖက်ရှင်ပြိုင်ပွဲကိုလည်းကျင်းပခဲ့ကြပြီးဝတ်စုံတွေအပြင်တင်ဆက်မှုအပေါ်မှာလည်းအမှတ်ပေးရှင်ပြိုင်ခဲ့ကြပါတယ်ခင်ဗျာ
ကဘာတလွားထူးခြားတဲ့သတင်းတွေကိုကိုငင်းချက်နဲ့မက်ခင်ဖြူထွေးတို့ကပြောပြသွားတာပါအခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကဆက်ပြီးပြောပြမှာပါရှင
်ယူကရိန်းနိုင်ငံရဲ့နေရာတချို့မှာလေကြောင်းနဲ့လက်နက်ကြီးအပြင်းထန်တိုက်ခတ်ခံမှုတွေကြောင့်လူသုံးဦးသေဆုံးပြီးနောက်ထပ်၄ယောက်ဒဏ်ရာရတယ်လို့ယူကရိန်းနိုင်ငံကီဗ်ဒေသစစ်ပဆိုင်ရာအကြီးအကဲကဒီနေ့ပဲအတည်ပြုပါတယ်ရုရှားကသိမ်းပိုက်ထိန်းချုပ်ထားတဲ့ဒေါနက်စ်ဒေသမှာလည်းယူကရိန်းတပ်တွေရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်အသက်80ကျော်အရွယ်အမျိုးသမီးသူသေဆုံးတယ်လို့ရုရှားကခန့်ထားတဲ့မျိုးတော်ဝင်ကပြောဆိုခဲ့တာပါပါကစ္စတန်နိုင်ငံတောင်ပိုင်းဆင်းပြည်နယ်နဝပ်ရှားမြို့အနီးမတော်တဆယထားတိမ်မောက်မှုကြောင့်လူ30လောက်သေဆုံးပြီး60လောက်ဒဏ်ရာရသွားပါတယ်ကရာချီမြို့ကနေရောပန်ဒီကိုသွားဆယ်ရွယ်ပါတဲ့ဟဆရာ Express အမြင်ထားတိမ်မောက်မှုမှာထိခိုက်ဒဏ်ရာရသူတွေကိုတော့အနီးအနားစေယုံကိုပို့ဆောင်ပေးခဲ့ရတယ်လို့လည်းဒေသခံမြေထားဌာနတာဝန်ရှိသူတွေကပြောဆိုကြပါတယ်။အမျိုးသမီးကမ္ဘာဖလားပေါ်လုံးပွဲရှုံးထုတ်ပွဲတွေဒီနေ့ကစားရမှာဆွီဒင်နဲ့နယ်သာလန်အသင်းတွေကွာတာဖိုင်နယ်ကိုတက်သွားကြပါပြီခင်ဗျာ
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြသွားတာပါ။တနင်္ဂနွေညချမ်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါရှင်။အတန်းဖန်းအင်ဂျင်နီယာကတော့Robert Best ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ DN1 ပါရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ပါတယ် Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေဖြစ်တဲ့ VOA Burmese News မှာလည်း VOA ကတင်ဆက်နေတဲ့အစီအစဉ်တွေကိုအချိန်မီနားဆင်ကြည့်ရှုနိုင်ပါတယ်ရှင်အားလုံးရှင်လန်းချမ်းမြေကြပါစေ BND ရဲ့အသွေအသွေးကလည်းခင်ဝေးကြပါစေရှင်ကျမအင်ဂျင်နီယာ
This program has come to you from the Voice of America, Washington.